Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်စက်တင်ဘာလ2ရက်ဇာတာပတိနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ24 40 52တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါအာဖဂန်နစ္စတန်နိုင်ငံမှာကျန်နေသေးတဲ့အမေရိကန်တွေကိုကယ်ထုတ်နိုင်မှုနီလန်းတွေနဲ့လမ်းကြောင်းတွေရှာဖွေနေတယ်လို့အမေရိကန်ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာလက်နက်ကန်ပိပတ်တွေနဲ့လူငယ်ရေးပြဿနာတွေကြောင့်စာနာမှုအကူအညီပေးလုပ်ငန်းတွေထိခိုက်နေတယ်လို့ကုလသမဂ္ဂကသတိပေးပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုခမောင်စိုးမင်းနဲ့တူပြောပြပေးသွားမှာပ
ါကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာတော့မုံကုန်းမှာ MNDAA နဲ့စစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေ NUG အမျိုးသားညီညွတ်ရေးအစိုးရကိုအာဆီယံအလုတ်သမားတမကတွေကထောက်ခံတဲ့အကြောင်းမြန်မာနိုင်ငံအလုတ်သမားတမကများအဖွဲ့ချုပ်ကပြောဆိုလိုက်တဲ့သတင်းနဲ့အတူနားဆင်ရမှာကတော့
ကြောက်လာပြီးတော့ထွက်သွားကြတာပေါ့ပြည်မဲ့နေရာလားတောတောင်ပဲရှိတယ်ဆိုတော့တောတောင်တွေပဲရွာနေလောအောင်ပေါ့နော်ရွာနေလောအောင်အဲတောတောင်တွေထဲပဲပြီးတယ်လူကြီးအကုန်လုံးစုစုပေါင်းဆိုရင
်ဒါကတော့ရေပြူတဝဲမြစ်ကမ်းဘေးတလျှောက်စစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွက်ဒေသခံရွာသားတွေတောင်းနဲ့ချီထွက်ပြေးရတဲ့အခြေအနေကိုပြောပြသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဦးကျော်စံသားရဲ့မြမအေးသုံးသက်ချက်လူထုနဲ့ကျမ်းမာရေးအားကစားကဏ္ဍစတာတွေကိုလည်းတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါရှင
်။အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရရှိထားသူတွေအားလုံးအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာနိုင်မဲ့နီလန်းတွေနဲ့လမ်းကြောင်းတွေကိုရှာဖွေနေတဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနကပြောလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေအကျိုးစီးပွားအတွက်အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေနဲ့ဆက်သွယ်ပြောဆိုမှုတွေရှိနေမှာဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်တာပါ။
We're not going to take them at their word. We're going to take them at their deed. So they've got a lot to prove.
Taliban ရဲ့အပြောသက်သက်ကိုလက်ခံမှာတော့မဟုတ်ပါဘူး။လက်တွေ့လုပ်ရက်တွေကိုသာလက်ခံမှာပါလို့ဗိုလ်ထုနေကအမေရိကန်နိုင်ငံကြီးဌာနသတင်းစာရှင်းလင်းပွဲမှာနိုင်ငံရေးဌာနကြီးအမြင့်တန်းအတွင်းဝင် Victoria Nuland ပြောဆိုသွားတာပါ။အရင်ကလုတ်ခဲ့မှုတွေနောက်ကျောင်းတွေရှိခဲ့မှုတွေကြောင့် Taliban နေနေနဲ့သူတို့အပေါ်မှာလက်ခံလာအောင်တတ်သိပြဖို့လိုတယ်လို့လည်းပြောသွားပါတယ်။ခမန်းကြီးအမေရိကန်100ကနေ200လောက်အာဖဂန်နစ္စတန်နိုင်ငံမှာကျန်နေဆဲဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ကျန်နေသေးတဲ့အမေရိကန်နိုင်ငံသားတွေအမေရိကန်မှာအမြင့်တန်းနေထိုင်ခွင့်ရထားသူတွေအမေရိကန်နဲ့လက်တွဲလှုပ်လှုပ်ခဲ့မှုပြီးအာဖဂန်နစ္စတန်ကနေထွက်ခွာလိုသူတွေကိုဘေးရန်ကင်းကင်းကဲထုတ်နိုင်အောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ဖြစ်နိုင်မဲ့နီလန်းတွေရေလန်းကုန်းလန်းတဲ့ဒီလူတွေကိုကဲထုတ်နိုင်မှုအတွက်လည်းလွန်ခဲ့တဲ့24နှစ်အတွင်းတာလီဘန်တွေနဲ့ဆက်သွယ်ပြောဆိုမှုတွေရှိခဲ့တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တပ်ဖွဲ့တွေနဲ့ပန်ဂျက်ရှားတောင်ကြားကိုခြေကုပ်ယူထားတဲ့တာလီဘန်စံကြည်ရေးတပ်ဖွဲ့တွေအကြားဆွေးနွေးပွဲတွေပြက်ပြားသွားပြီးတဲ့နောက်နှစ်ဖက်တိုက်ခိုက်မှုတွေအပြင်းထန်ဖြစ်ပွားနေပါတယ်တာလီဘန်စံကြည်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတဦးကသူတို့ကိုလာရောက်တိုက်ခိုက်တဲ့တာလီဘန်တပ်ဖွဲ့တွေဟာအကြာအဆုံးများစွာနဲ့ဆုတ်ခွာသွားရကြောင်းပြောပါတယ်။တာလီဘန်စန့်ကျင်ရေးတပ်ဖွဲ့ရဲ့တပ်မှုဟာဟိုတချိန်1990ခုနှစ်ကနာမည်ကျော်စစ်ကောင်းဆောင်တဦးဖြစ်ခဲ့တဲ့အာမက်ရှာမတ်ဆူရဲ့သားအာမက်မတ်ဆူဖြစ်ပါတယ်။အယ်ကာအီဒါအဖွဲ့က2001ခုနှစ်စက်တင်ဘာ17ရက်ကုန်သွယ်ရေးအထက်မြင့်အမွာအဆောက်အုံနှစ်ခုကိုလေယာဉ်နဲ့တိုက်ခိုက်ခြင်းမလုပ်ခင်ရပ်ပိုင်းမှာပဲသူ့ပခင်အာမက်ရှာမတ်ဆူကိုလုံခြံတပ်ဖြတ်ခဲ့ပါတယ်။အခုလဲတာလီဘန်စံကြည်တပ်ဖွဲ့တွေရှိရာကိုဖြုတ်ချခံရတဲ့အစိုးရရဲ့တပ်ဖွဲ့တွေလာရောက်ပူးပေါင်းနေကြတယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာဖြုတ်ချခံရတဲ့အစိုးရရဲ့ဒုသမရအရူလာဆဲလက်နဲ့နှစ်ပေါင်းများစွာအတွေ့အကြုံပြေးဝတဲ့အထူးတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်။အဲ့ဒီတပ်ဖွဲ့တွေကိုအာဖဂန်အမျိုးသားခုခံရေးတပ်ဦး NRFA လို့ခေါ်ပြီးတာလီဘန်တပ်ဖွဲ့ဝင်တွေကိုအကြာအဆုံးများစွာနဲ့အတူတိုက်ထုတ်လိုက်နိုင်တယ်လို့ပြောရေးဆိုခွင့်ရှိသူကပြောပါတယ်ခင်ဗျာ။
ရုရှားနိုင်ငံရဲ့ချင်းချောက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအခိုင်အမာဆက်လက်အားပေးကြောင်းဗိုလ်ထုနေကယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တွေ့ရမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။တချိန်ကဆိုဗီယက်ယူနီယံလက်အောက်ခံယူကရိန်းနိုင်ငံရဲ့ဥရောပနဲ့ပေါင်းစပ်ပြီးဒီမိုကရေစီထူထောင်မှုကြိုးပမ်းမှုတွေကိုအမေရိကန်ကကူညီနိုင်မဲ့နည်းလမ်းတွေကိုလည်းခေါင်းဆောင်တို့ဆွေးနွေးမဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။တွေ့ဆုံမှုအတွင်းလူညွန်ရေးကိစ္စတွေကိုအဓိကဆွေးနွေးမှာဖြစ်တယ်လို့လည်းယူကရိန်းသမ္မတကပြောပါတယ်။အမေရိကန်ကွန်ဂရက်ဆ်တော်ယူကရ ရိန်းရဲ့လွတ်တော်အမတ်များအဖွဲ့ကလည်းအင်္ဂါနေ့ကယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တာပါယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ကာဝေးဝန်ကြီးလွိုက်အော့စတင်ကလည်းယူကရိန်းနိုင်ငံရဲ့လွတ်လပ်ရေး30ပြည့်အတွက်ချီးကျူးစကားပြောကြားခဲ့တယ်လို့ရုရှားနိုင်ငံရဲ့ရန်လိုတဲ့လွတ်ရက်တွေနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံအချုပ်အခြာအာဏာကိုအားပေးထောက်ခံသွားမှာဖြစ်တဲ့ကြောင်းလည်းပြောဆိုထားပါတယ်
ဟာရီဂိုင်းမုန်တိုင်းအင်ဒါဟာအမေရိကန်အရှေ့ဘက်ကမ်းခြေအတ္တလန်တိတ်အလယ်ပိုင်းဒေသကိုဝင်ရောက်တိုက်ခတ်ပြီးရေကြီးရေလျှံမှုတွေဖြစ်လာကလေဆင်နာမောင်းအဖြစ်လဲပြောင်းလဲသွားနိုင်တယ်လို့အမေရိကန်အမျိုးသားဟာရီဂိန်းဌာနကထုတ်ပြန်ပါတယ်။ဟာရီဂိန်းအင်ဒါဟာလူဝီဆီယားနာပြည်နယ်ကမ်းခြေကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကပြင်းအားအဆင့်၄နဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုမှတိုက်ခတ်ခဲ့သမျှမုန်တိုင်းတွေတဲ့အားအပြင်းဆုံးမုန်တိုင်းတစ်ခုလည်းဖြစ်ပါတယ်။မုန်တိုင်းရဲ့ဘိုဂျက်မဟာအခုကအနောက်ဗာဂျီးနီးယားပြည်နယ်နဲ့အဲ့ဒီကနေအရှေ့ပိုင်းနဲ့အရှေ့မြောက်ကိုဝင်ရောက်သွားတယ်လို့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လေတိုက်နှုန်းဟာအမြင့်ဆုံးတနာရီ45ကီလိုမီတာရှိပြီးမိုးရေချိန်က20စင်တီမီတာအထိရှိမယ်လို့မျှော်လင့်ရပြီး24နာရီအတွင်းအဲ့ဒီဒေသတွေကိုဝင်ရောက်တိုက်ခတ်လိမ့်မယ်လို့ဆိုပါတယ်။ဒါအပြင်လေဆင်နာမောင်းအနေနဲ့လည်းမေရီလန်းပြည်နယ်မှာတိုက်ခိုက်နိုင်တယ်လို့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညာလိုင်းဒိုမီတာ40 kHz 9413ညာလိုင်းဒိုမီတာ57 kHz 5859နဲ့လိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီရေအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံဝန်လက်နက်ကင်ပိပကတိနဲ့လုံခြုံရေးပြဿနာတွေကြောင့်စာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာထိခိုက်နေတဲ့အပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်ဖေဖော်ဝါရီလတရက်ဆင်အနာသိမ်းပြီးနောက်ပိုင်းနေရဲဆုံခွာသူ2သိန်းလောက်ရှိနေပြီးမကြတဲ့ရင်ကမုတ်တုံမှုရသွမှုတွေကြောင့်ဇူလိုင်လကတည်းကလူပေါင်း1,200ခွဲလောက်ကလည်းရေပြင်းထန်ခံရတဲ့အကြောင်းကုလသမဂ္ဂတွေးရေးမှူးချုပ်ရုံးကပြောဆိုလိုက်တာပါ
Our team and our partners are making efforts to reach around 3 million people in need
with critical assistance and protection services. ဒီလိုကူညီရင်းနဲ့ကာယောဂါတုံ့ပြန်ဆောင်ရေးပါဝင်ကာဝယ်ဆောက်ရှောက်မှုတွေလိုအပ်နေသူ3သန်းလောက်ကိုအကူအညီပေးနိုင်မှုကြိုးပမ်းနေပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့တွဲဖက်ပြောခွင့်ရပုဂ္ဂိုလ် Florencia Sotonino ကပေါ်ထူးနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါလိုအပ်နေသူတွေအကူအညီရနိုင်အောင်သက်ဆိုင်သူတွေအားလုံးကခွင့်ပြုဖို့မြန်မာနိုင်ငံရှိစိတ်ကုလသမဂ္ဂတာဝန်ရှိသူတွေကထပ်မံတိုက်တွန်းထားတဲ့အကြောင်းလည်းပြောဆိုသွားပါတယ်မြန်မာနိုင်ငံမှာစာနာမှုအကူအညီတွေကာဝယ်ဆောက်ရှောက်မှုတွေနဲ့ကိုဗစ်ရောဂါကာဝယ်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာစံတွေနဲ့အညီမြင့်မြတ်တာနဲ့လွတ်လပ်စွာဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းလည်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာဆင်အနာသိမ်းခဲ့တာ9လရှိလာပြီမဲ့စန့်ကျင်ကွဲမှုတွေလက်နက်ကင်တက်ခတ်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကစိုးရိမ်နေတာလည်းဖြစ်ပါတယ
်ထိုင်းနိုင်ငံတွင်မှာမနေ့ကစပြီးကိုဗစ်စီးမင်းစီကန်းနဲ့အညီခီးသွွာလာခွင့်တွေပြန်ဖွင့်ပေးခဲ့တယ်လို့ကန်ချနာပူရီပြည်နယ်တဲကထီခီးနဲ့တနင်္သာရီတိုင်းဒဝဲနေဇက်ဂိတ်ကိုတော့ကုန်စည်စီးဆင်းဖို့အတွက်ဖွင့်ပေးခဲ့ပါတယ်ဒါပေမဲ့တခြားနေဇက်ဂိတ်တွေကိုတော့ပိတ်ထားဆဲဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမင်းမင်းဦးကပြောပါတယ်အလားတူမနေ့ကစပြီးလဲထိုင်းပြည်တွင်သွာလာရေးခီးစဉ်တွေအတွက်အဝေးပြေးကားတွေပြန်လည်ပြေးဆွဲခဲ့ပါတယ်။ဘန်ကောက်မြို့တော်ကမော်ချီလို့ခေါ်တဲ့အဝေးပြေးကားဂိတ်ကနေထိုင်းနိုင်ငံအရှေ့ပိုင်းအရှေ့မြောက်တောင်ပိုင်းပြည်နယ်တွေခီးစဉ်အတွက်ကားလိုင်း26လိုင်းစတင်ပြေးဆွဲခဲ့ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါပိုးကူးသရေးလုပ်ငန်းတွေကိုဆက်လုပ်ရင်းကိုဗစ်နဲ့အတူရှင်တွဲနေထိုင်ခြင်းဆိုတာကိုထိုင်းအစိုးရကစတင်အကောင့်ထဲပို့လိုက်တာပါ။ဒါအပြင်လေကြောင်းခီးစဉ်တချို့လည်းစတင်ပြေးဆွဲနေပြီဖြစ်ပါတယ်ခင်ဗျာ။
ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့ပါကစ္စတန်နိုင်ငံကို Pfizer ဆေးကုမ္ပဏီထုတ်ကာဝယ်ဆေးလေးသန်းကိုအမေရိကန်ကကြာသပတေးကစပေးဖို့မှဖြစ်တဲ့ကြောင်းအင်ပီရိုပြောခွင့်ရက VOE ကိုပြောပါရယ်ဇန်နဝါရီလကစလို့အမေရိကန်က Moderna နဲ့ Pfizer ကာဝယ်ဆေး 6.2 သန်းလှူဒန်းထားတဲ့ပါကစ္စတန်နိုင်ငံကိုကမ္ဘာ့ကျန်းမာရေးဘက် WHO ပါဝင်နိုင်ငံတကာကိုဗစ်ကာဝယ်ဆေးထောက်ပံ့တဲ့အစီအစဉ် COVAX ကတစ်ဆင့်ကာဝယ်ဆေးလေးသန်းတစ်သိန်းခွဲနီးပါးပေးပို့သွားမှာပါအမေရိကန်ပြည်ထောင်စုမှလည်းနိုင်ငံတကာမှာကာကွယ်ဆေးထိုးနှံရေးအရေးပေါ်လိုအပ်ချက်အတွက်အကူအညီပေးဖို့သမ္မတဂျိုးဘိုင်ဒန်ကတိပြုထားတဲ့အတိုင်းအကူအညီပေးနေတာလည်းဖြစ်တဲ့အကြောင်းအင်ပီရိုပြောခွင့်ရကအင်မီကန်နေပြောဆိုလိုက်တာဖြစ်ပါတယ်ဘေကင်ပီထိရောက်မှုရှိတဲ့ကာကွယ်ဆေးတွေကိုကမ္ဘာတဝန်းမှာတက်နိုင်သမျှအမြန်ဆုံးရအောင်ဂျိုးပန်းနေတဲ့အကြောင်းလည်းအင်ပီရိုကပြောဆိုခဲ့တာဖြစ်ပါတယ်
နိုင်ငံတကာကာယောဂါတိုက်ဖျက်မှုလေးလာရေးဘိုးစင်တာတခုကိုဘာလင်မြို့မှာမနေ့ဗုဒ္ဓဟူးနေ့ကကမ္ဘာ့ကျန်းမာရေးဌာန WHO ညွှန်ကြားရေးမှူး Tedros Ghebreyesus နဲ့ ဂျာမန်ဝန်ကြီးချုပ်အန်ဂျလာမာကဲရိုကဖွင့်လှစ်ပေးလိုက်ပါတယ်အဲ့ဒီစင်တာကနေလာမယ့်အနာဂတ်မှာကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးပြဿနာတွေကိုတိုက်ဖျက်ဖို့အတွက်နိုင်ငံတကာအချက်အလက်အရင်းမြစ်တွေထားရှိမှာဖြစ်ပါတယ်။အဲ့ဒီစင်တာကိုပထမဆုံးအနေနဲ့မေလကတည်းကကြေညာခဲ့ပြီးတကမ္ဘာလုံးကကျန်းမာရေးဆိုင်ရာအချက်အလက်တွေစုဆောင်းထားမှာဖြစ်တယ်လို့နိုင်ငံတကာအစိုးရတွေပညာရေးဆိုင်ရာအဖွဲ့အစည်းတွေပုဂ္ဂလိကသုတေသနဌာနတွေစီကနေသတင်းဖြန့်ဝေမှုသုံးသပ်ချက်တွေကိုလုပ်ပေးမဲ့စူပါကွန်ပျူတာတစ်လုံးကိုလည်းတပ်ဆင်ထားမှာဖြစ်ပါတယ်ခင်ဗျာ
။
ကောင်လွေဦးနဲ့ကိုခင်မောင်စိုးမင်းတို့ကသတင်းစီစဉ်ကိုတင်ဆက်သွားတာပါရှင်။ဗုဒ္ဓဘုနေ့နေနဲ့ကြာတာပတိနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့မကွေးတိုင်းကင်းမရွာဖြက်စီးခံရမှုမျက်မြင်သက်သေတဦးပြောပြချက်တွေကိုကြားဖို့ရှိပါတယ်။အခုတော့မုံကိုမှာ MNDAA နဲ့စစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဖောင်ဆိုင်ဘက်မှာစစ်တပ်နဲ့ MNDAA ကိုကန့်တက်အကြားမနေ့ကတိုက်ပွဲတွေဆက်ပြီးဖြစ်နေပါတယ်။မနေ့ကဖြစ်တဲ့တိုက်ပွဲမှာအရဲသားတို့ထိခိုက်တာရှိကြောင်းလဲဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုကိုအောင်မြတ်သူကပြောပြမှာပါရှင
်။ဩဂုတ်လ28ရက်ကစခဲ့တဲ့မုံကိုဒေသတိုက်ပွဲဟာဒီကနေ့9ရက်မြောက်နေ့အထိဆက်ဖြစ်နေတယ်လို့လက်ရှိတိုက်ပွဲအခြေအနေကို VOE ကိုပြောပြခဲ့တဲ့မုံကိုဒေသခံတွေကပြောပါတယ်။
မနေ့ကတော့10နိုင်မိပါလာပေါ်တော့အဲ့မှာ7နိုင်ပြီတော့ဖြစ်တာပေါ့နော်အခုဖြစ်နေတာပေါ်ဆက်ကဝင်းရင်ဖန်ဝင်းဖန်မာနီရှူနဲ့ပေါင်းရေးချရတယ်မှာပေါ့နော်အဲမုန်းကနေနေကြားတယ်ကြည့်နေပြီကြားတာပေါ့နော်တခါလေးကမလုံးကုန်းလုံးသက်တိုက်ကြားတယ်တခါလေးတင်းတင်းနဲ့တော့သလုံးဝမ်းယူပေါ့နော်သူကစနက်တန်းတော့မကြောက်ဘူးဟိုပေါ်တိုင်းရတော့တရင်တော့ကျွန်တော်တို့စီပြောတော့ပြောပြတယ်ကြားမနေ့ကတော့သူတို့လည်းနေကြားတာတန်းဒီတွေ9ရက်ဖြစ်ခိုင်းတယ်လို့ပြောတာပေါ့နော်မနေ့ကပေါ့ရန်ရန်ရတာပေါ့။ပြည်တော်လူတို့မရှိဘူးတော့
။လူထိခိုက်မှုရှိတယ်လို့ပြောတဲ့ပန်စီတိုင်းရွာကိုဖုန်းခေါ်ဆိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ MNDAA ကိုကန်အဖွဲ့ပြန်ကြားရေးဌာနကတော့ဒီကနေ့စစ်ကောင်စီတပ်နဲ့ MNDAA အကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့မနေ့ကမုံကိုဒေသမန်မွန်ရွာနဲ့လောကူရွာကြားမှာလည်းတိုက်ပွဲပြင်းထန်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့မုံကိုဒေသဘက်မှာ MNDAA နဲ့တိုက်ပွဲဖြစ်ပွားတာကြားသိရကြောင်းဒါပေမဲ့အခြေအနေအသေးစိတ်ကိုမသိရကြအောင်ပြောပါရစေ
။ကချင်ပြည်နယ်ဘက်မှာတက်ပွဲတင်းတက်ပွဲတာ။ရှမ်းမြောက်ဘက်မှာကတော့မင်းကိုဘက်မှာလည်းမင်းကိုဒေသမင်းကိုဆိုင်ဆိုင်ဘက်မှာ MNDAA နဲ့တိုက်ပွဲဖြစ်တဲ့ဆိုတဲ့သတင်းတော့ပဲတက်ပါလား။ဒါမှအဲ့ဒီတင်းကတော့အောက်ခြေရင်းကြီးကကျွန်တော်ဘာမှမကြားရသေးတော့
MNDAA ကိုကန်တပ်ဖွဲ့တွေကတော့လက်ရှိတိုက်ပွဲဟာစစ်ကောင်စီတပ်နဲ့သူတို့တပ်ကြားဖြစ်ပွားတာဖြစ်ကြောင်းသတင်းထုတ်ပြန်ထားပေမဲ့သတင်းမီဒီယာတို့က MNDAA နဲ့ KIA ပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲဖြစ်ပွားကြောင်းဖော်ပြထားတာရှိပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့ MNDAA နဲ့ KIA ကြားတရားဝင်ပူးပေါင်းစစ်ဆင်ရေးလုပ်တာမရှိကြောင်းဒါပေမဲ့အဲ့ဒီဒေသဘက်မှာ KIA တပ်မ6အခြေစိုက်ထားတာကြောင့်ထိုးစစ်ဆင်လာရင်ခုခံတိုက်ခိုက်တာတော့ရှိကြောင်းပြောပါတယ်
။ကျွန်တော်တို့နဲ့တရားဝင်ပူးပေါင်းပြီးမှစစ်ဆင်ရေးလုပ်တာတော့မရှိပါဘူး။ဒါမှတခုရှိတာကတော့အဲ့တက်မှာကျွန်တော်တို့ကတက်သွေးထားတဲ့နေရာဒီမှာဒီစီကောင်ဖီတဲ့ကသူစစ်စီမှလို့ရှိတော့ကျွန်တော်တို့ကခုခံတိုက်ပွဲတော့ရှိမှာပါ။ဒါနဲ့တရားဝင်ပေါ်တော့သူတို့နဲ့ဒီဘူဟာပေါင်းမမတက်ပွဲရှိတာတော့ရှိနေတယ
်။တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နယ်မုံကိုဒေသဘက်မှာဇလန်လာကလေးကတိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးအခုဆိုရင်တလားကျော်ကြာမြင့်ခဲ့ပြီဖြစ်ပါတယ်။ဩဂုတ်လ3ရက်ကကျူကုတ်ပန်ဆိုင်ဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်လဲဖိုင်ကောင်းရွာဘက်ကစစ်ဆောင်1500လောက်ဟာတရုတ်မြန်မာနယ်စပ်မှာခိုးလုံနေကြရသလို28ရက်နေ့မှာစပစ်ခဲ့တဲ့မုံကိုဒေသအတွင်းတိုက်ပွဲကြောင့်ကောင်းလုံ၊နန်းဟာ၊မန်ခုံ၊နောင်လန်းစတဲ့ရွာတွေကလူ900လောက်ဟာမုံကိုမျိုးကိုတိမ်းရှောင်နေကြရပါတယ်။ဇလန်လာအတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဖောင်ဆိုင်ဘက်ကဒေသခံ200လောက်ဟာလဲတရုတ်နယ်စပ်ဘက်ကိုတိမ်းရှောင်နေရဆဲဖြစ်ပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပါရှင်။ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေတွေကိုကြားခဲ့ရပြီးတဲ့နောက်မှာတော့တနင်္သာရီတိုင်းကအခြေအနေတွေကိုလည်းကြည့်ကြရအောင်ပါတနင်္သာရီတိုင်းရေဖြူမြို့နယ်ဘက်ကရွာတွေကိုစစ်တပ်ကနေမြေရှင်းလင်းရေးလုပ်တာကြောင့်ရွာ9ရွာမှာလူဦးရေ 25,000 လောက်ဩဂုတ်လ26ရက်နေ့ကတည်းကအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်စစ်တပ်ကရွာကနေပြန်ထွက်သွားလို့လက်ရှိအချိန်မှာဒေသခံတချို့ပြန်လာကြပြီမဲ့လေတချို့ရွာတွေမှာလူတွေကမပြန်ရဲကြဘူးလို့ဒေသခံတွေက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြမှာပါရှင်။
ကရင်မျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတစ်ခုဖြစ်တဲ့တနင်္သာရီတိုင်းရေဖြူမြို့နယ်ဘက်ကျေးရွာတွေထဲကစတင်ဆောင်တွေမှာစစ်ကောင်စီကတက်ဆွဲပြီးနယ်မြေရှင်းလင်းရေးလှုပ်တာကြောင့်ရွာ9ရွာကဒေသခံ2000ခွဲလောက်ထွက်ပြေးပုန်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်ဩဂတ်လ26ရက်လောက်ကရေဖြူတဝဲမြစ်ကမ်းဘေးမှာရှိတဲ့ကျေးရွာတွေမှာစစ်ကောင်စီကတပ်ဆွဲထားလို့ကျေးစုတော်မိုင်30မြန်မာရှင်တပိန်ကရင်ရှင်တပိန်ရှမ်းဖန်24မိုင်ရွာနဲ့နှမ်းကျေးရွာတွေကဒေသခံတွေနီးစပ်ရာတောတောင်တွေထွက်ပြေးတိမ်းရှောင်နေကြရတာလို့နှမ်းကျေးရွာဒေသခံတို့က VOA ကိုပြောပါတယ
်34မိုင်ရွာရဲ့နောက်ပြီးတော့နှမ်းကျေးရဲ့ကျေးစုတော်ရဲ့နောက်ပြီးတော့မိုင်30ရွာရဲ့မြန်မာရှင်တပီးရဲ့အဲရှမ်းပန်းရွာရဲ့ပေါ့ကြောက်လာပြီးတော့ထွက်သွားကြတာပေါ့ပြေးမဲ့နေရာလားတောတောင်ပဲရှိတယ်ဆိုတော့တောတောင်တွေပဲရွာနဲ့လောအောင်ပေါ့နော်ရွာနဲ့လောအောင်အဲတောတောင်တွေထဲပဲပြေးတယ်လူရဲ့အကုန်လုံးစုစုပေါင်းဆိုရင်ဟိုလောက်ရှိတာပေါ့2000ခွဲလောက်ရှိမှနဲ့ပြင်ထွက်ပြေးနေရလာတဲ့သူလည်းရှိတယ်မလာတဲ့သူလည်းရှိတယ်ဆိုတော့ကျွန်တော်တို့ရွာတော့အကုန်လုံးနှိပါတော့အကုန်လုံးရွာကိုရောက်နေပြီပေါ့
ဩဂတ်လ30ရက်နေ့လောက်မှာစစ်တပ်ကသူတို့တက်ဆွဲထားတဲ့နေရာတွေကနေပြန်ထွက်သွားပြီးမဲ့ကျေးစုတော်ရွာ၊ကရင်ရှင်ထပိန်ရွာနဲ့ရှမ်းဖန်ရွာတွေဘက်ကတော့ယနေ့ထိမပြန်ရဲကြသေးပါဘူး။ကျန်တဲ့၄ရွာကတော့အကုန်လုံးနှိပါအိမ်တန်ရောက်ကြပြီလို့ပြောပါရယ်။အဲ့ဒီနယ်မြေတွေမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေရှိတယ်ဆိုတဲ့သတင်းကြောင့်ရွာတွေကိုရှာဖွေစစ်ဆေးတာလို့နှမ်းကျေးရွာဒေသခံတို့ကပြောပါရယ်။
ကျွန်တော်သတင်းကြားတော့ကတော့အဲ့ PDF ဖွဲ့ကဒီတဲ့ဟောပါဘောနော်သူတို့လောမြောက်နေမြေဆိုပြီးတော့ဝင်လာတဲ့သဘောပေါ့အဲ့ဒီချိန်မှာလာဆက်ဆေးတယ်လို့လည်းအဲ့လိုမျိုးသတင်းကြားတယ
်။ဒါအပြင်လွန်ခဲ့တဲ့ August 24ရက်နေ့က KNU နဲ့စစ်တပ်ကြားအဲ့ဒီဒေသမှာအခြေအနေတင်ပါခဲ့ပြီးအဲ့ဒီနောက်ပိုင်းရွာကစာတင်ကျောင်းတွေမှာတက်ဆွဲတာတွေနေမြေရှင်းလင်းမဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးရွာသားတွေနှီးစက်ရွာကိုထွက်ပြေးတင်းရှောင်ကြရတာလို့ဒေသခံတို့ကပြောပါတယ်။
36မိုင်စာတင်ကျောင်းမှာဒီလိုလူဦးရေ20ဝန်းကျင်လောက်ည9နာရီလောက်မှာတက်ဆွဲလိုက်တာရှိတာတင်ရမှာဒုတိယရက်မှာကြတော့အဲ့ဒီရွာထဲကိုထီရောလူတို့တကယ်ရှင်းရှင်းလေးလက်ပြီးရှင်းလင်းဖို့အတွက်ကမ်းထက်တာတို့ဘာလို့လို့ရှိမှာပေါ့ခင်ဗျာအဲ့ဒီခါလေးတော့တကယ်ကြားရပါတယ်အဲ့လိုမျိုးတက်ဆွဲလိုက်တဲ့ခင်ကြတော့အဲတချို့ရွာသားတွေကလည်းကြောက်လက်ပြီးလို့ရှိရင်တော်လို့ဖတ်ချင်ဦးရေချဖတ်ချင်ဖတ်ပြီးတော့လို့ရှိတယ်နေမရေတွေပါလို့ရှိတာပေါ့ခင်ဗျာဒီဖတ်ချင်ပြီးတော့လို့ရှင်မျိုးအိမ်ကြီးပါလို့တော်မိတာတို့ကိုရှိတာပေါ့
ဩဂတ်လ31ရက်နေ့မနေ့ကနေ့လယ်လောက်မှာလောင်းလုံမြို့နယ်ကတဝဲမြကန်းဘေးဝေဒီကျေးရွာမှာလဲစစ်သားအင်အားတော်တော်များများနဲ့လူစိမ်းရှိမရှိနေအိမ်တွေမှာဝင်ရောက်ပြီးရှာဖွေစစ်ဆေးခဲ့တယ်လို့ဒေသခံနဲ့ဒေသရင်းသတင်းအရင်းမြစ်တွေကပြောပါရယ်အဲ့ဒီအခြေအနေကိုတော့ VOA ကအတည်ပြုလို့မရသေးပါဘူးစစ်တပ်အာဏာသိမ်းယူလိုက်တာ9လတင်းတင်းပြည်လာပြီးဖြစ်ပေမဲ့နိုင်ငံတော်ဝန်စစ်အာဏာရှင်စနစ်ကိုစန့်ကျင်တော်လှန်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာပုံစံမျိုးစုံနဲ့နှိမ့်စင်လို့ဆက်ရှိနေသလိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြားနေရာတော်တော်များများမှာတိုက်ပွဲတွေရှိနေပါတယ်ရှင်
။အလိမ့်မှပြောသွားတာပါဆက်လက်ပြီးတော့မကွေးတိုင်းကစစ်ပေးဒုက္ခသည်တွေရဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်။မကွေးတိုင်းပေါ့မြို့နယ်ကင်းမကျေးရွာမှာစစ်ဘေးဒုက္ခသည်တွေအတွက်လှူဒန်းထားတဲ့ဆန်နဲ့လူသုံးကုန်ပစ္စည်းတချို့ကိုစက်တင်ဘာလ1ရက်နေ့မှာစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့ပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီဖြစ်ပျက်တဲ့ပတ်သက်လို့ကိုယ်တိုင်မြင်တွေ့ခဲ့ရသူရွာသားတဦးရဲ့ပြောပြချက်ကိုနားဆင်ကြည့်ကြရအောင်ပါရှင်။
ဒီနေ့စစ်တပ်ကကိမဘုံကြောင်တဲ့ရိခါလေးတားစစ်တပ်မိရှုရဲဆိုတာကိုအကိုတို့ကဘယ်လိုပုံစံမျိုးနဲ့သိလာလဲဘယ်လိုပုံစံမျိုးနဲ့အတည်ပြုလို့ရမလဲဗျကျ
ွန်တော်တို့ကပေါ့သူကိုလှမ်းမြင်နေရတဲ့အခြေအနေမှာတော့ရှိနေတယ်ဗျအကိုဘုံကြီးကြောင်ကိုလှမ်းကြည့်တဲ့အခါကျတော့ဘုံကြောင်ကရှိတဲ့လူထားတဲ့ထောက်ပံ့ထားတဲ့ပစ္စည်းတွေကိုအကုန်လုံးကိုမီးတွေရှို့သွားတယ်ပစ္စည်းတွေလည်းဘာမှမရှိခဲ့တော့ဘူးရကြလည်းမကြမ်းတော့ဘူးပေါ့တော်တော်များများကိုလည်းဖြစ်ပြီးမီးရှို့သွားတယ်ဗျအကို
ဟုတ်ကဲ့ဒီဒီမိရှုရတဲ့ပစ္စည်းတွေကဘလို့ကြောင့်ဒီဖုန်းကြောင့်မှစုထားလဲပြီးတော့ဒီရွာထဲမှာလူတွေရောမရှိကြတော့ဘူးလားဘလို့ကြောင့်မရှိတော့လဲဗျဟု
တ်ကဲ့ဗျလူတို့စက်ကောင်တွေကကျွန်တော်တို့ကင်းမရွာကလူတွေကိုတယောက်မကြံတတ်မယ်ဆိုတဲ့တဲ့င်းကြတော့ကျွန်တော်တို့ကင်းမရွာပြည်သူတွေကဟိုမနေရကြတော့ဗျအခုရဲသူတို့လာတာနဲ့ရွာထဲကိုလက်နေကြည့်ရင်းနဲ့၉ချက်၁၀ချက်လောက်ဖြူပြီးကကြမှာလူတို့ကဝင်လာတဲ့အခါကျတော့ရွာထဲမှာလည်းဤသူတယောက်မှမနေရဘူးအရင်တချီလည်းမိရှုထားတယ်မိရှုလို့အိမ်မှာစားကြမရှိတဲ့အတွက်ကျွန်တော်တို့မှာဟိုဟောက်တက်လာတဲ့ပစ္စည်းလေးကိုခဏလက်တော့အချင်းလေးအရာစားကြမရှိတဲ့အတွက် ကျွန်တော်တို့ဘုန်းကြီးကျောင်းမှာအရေးရှိတဲ့နေရာကိုကျွန်တော်တို့ရိတ်ကားလေးတွေတန်လေးတွေစီလေးတွေစတဲ့ရိတ်ကားလေးဓာတ်တံခွက်တွေဝင်မပြရသေးတဲ့ရည်ကြီးလေးတွေတော်တော်များသေးတယ်ပေါ့ဗျာအဲ့ဒီအရာတွေကိုသူတို့ကနေထမှာဖြစ်ကြည့်ပြီးပုံမီးရှို့သွားတာဗျာ
ဟုတ်ကဲ့စစ်တပ်ကနော်ဒါကျွန်တော်တို့အတီးပြုတ်ရက်ထက်ယူတာပေါ့နော်စစ်တပ်ကမီးရှို့သွားတယ်ဆိုတော့အကြောင်းအရာကိုဘယ်လိုတိတိကျကျပြောနိုင်မလဲအဲ့ဒီမှာကအခြေအနေရရှုပ်ထွေးနေရဆိုတော့လေကျွန်တော်ကထပ်ပြီးတော့အတီးပြုတ်ချက်လိုချင်တာပေါ့
သူတို့ကျွန်တော်တို့ရဲ့ဒိန်းဝဲအရှိတ်ကမှာဒိန်းဝဲပါဆိုတာရှိတယ်အဲ့ဒီကနေဝင်လာတယ်သူတို့ညဒီနာကျွန်တော်တို့ရွာအနီးနဲ့အကုန်းပေါ်ကိုရောက်တယ်လို့ကျွန်တော်တို့ဒရင်ကြရတယ်ဒါကြီးကျွန်တော်တို့ချောင်းထဲကိုဆင်းတယ်ဆင်းမှာသူတို့ရွာထဲကိုလက်နေကြီးနဲ့လှမ်းပြတယ်ပြတဲ့အခါကျတော့အဲ့ဒီနေတွေကတော့ဘာမှမလုပ်သေးဘူးနောက်နေ့ဒီနေ့ပြန်မဲ့နေပေါ့နေ့လေဟောလာစနနာကြီးခွဲလောက်မှာသူတို့အဲ့စနနာရိတ်ကားပြတီးတွေသူတို့ချစ်ပြုတ်စားတော့ပြီးလို့ပိုးတဲ့ဟာတွေကိုဟိုမီးရှို့ပြီးဖြတ်တီးပြီးသွားတယ်ဗ
ျဟုတ်ကဲ့အဲ့ဒါကအကိုကိုတိုင်းမြင်မြင်လားဘယ်လိုမျိုးလဲ
ဟုတ်ကဲ့ဗျကျွန်တော်တို့ဒီမှာသူတို့ပြန်သွားတဲ့ပုံတွေရောမျက်ကြည့်ရတော့မြင်ရတယ်ပေါ့ဗျာသူတို့စက်ကောင်တရားကောင်တွေဟိုမြင်ရတယ်အဲဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့ဒီထဲမှာဟိုကင်မရာမပါတဲ့အတွက်ကျွန်တော်တို့ကမှတ်တမ်းတော့မတင်လိုက်နိုင်ဘူးဗ
ျဟုတ်ကဲ့အဲ့တော့ဓာတ်ပုံနေရာရောရှိနိုင်မလ
ားဟုတ်သူတို့ပြန်သွားတဲ့ပုံတွေကျွန်တော်သူတို့ပြန်သွားပြီးဖြစ်စည်းတဲ့ပုံဖြစ်ပြီးခဲ့တဲ့ပုံတွေကျွန်တော်တို့ဟိုအလောင်းတလောင်းနဲ့တိုင်ရတဲ့ဒီမီးရှို့ထားတဲ့ပုံတွေတော့ကျွန်တော်မှသူတို့ပြန်ပြီးရဲ့အချင်းသွားတဲ့အချင်းကြောင့်ကျွန်တော်အဆက်လေးနဲ့သွားပြီးခဲ့ကြမှာမှတ်တမ်းတင်ဓာတ်ပုံကြီးရောကျွန်တော်မှရိုက်ထားတာရှိတယ်ဗျအ
လောင်းတလောင်းဆိုတာကဘယ်လုံးကပေဆုံးတဲ့အလောင်းလဲဗျ
အဲ့ဒါကျွန်တော်တို့ဟိုသူတို့ညံပြီးမှထွက်သွားတဲ့အချိန်မှတမှသူတို့ကမီးကိုရှို့ပထဲတာအဲ့ဒီအလောင်းကိုဗ
ျဘယ်တော့မှတည်ဆုံတဲ့အလောင်းကိုပြောလို့ရနိုင်လဲ
ဟောဒီနေ့မှနေသားလို့ပြောလို့ရနိုင်ပါတယ်ဗျဒီတည်တဲ့လူကတော့လူတို့လူလားကျွန်တော်တို့လူလားဆိုတာတော့ခက်ခက်နနရုပ်ဖော်လို့သတင်းလိုက်လို့တော့မရသေးဘူးဗျအတီးပြူလို့ကျွန်တော်တို့မှမရသေးဘူးပေါ့ဗျ
ဟုတ်ကဲ့ဟုတ်ကဲ့အကိုတို့ကဒီသူတို့တွေမီးရှို့တာတွေမျက်လုံးနေနဲ့တွေ့တယ်ဆိုတော့အကိုတို့ကဒါကျွန်တော်ထက်ပြီးတော့မေးကြည့်တာပေါ့နော်သိကြအောင်လीဘာလို့အချင်းလေးတွေရှုပ်ထွေးနေတာဆိုတော့အကိုတို့ကဘလို့ကြောင့်ဒီမြင်ကွင်းကိုတွေ့တာလဲ
ဟုတ်ကျွန်တော်တို့ကသူတို့လာပြီးသူတို့ရွာထဲဝင်ပြီးဆိုတော့သူတို့နဲ့မလန်းမကန်းကိုုံမောကပေါ့အန်ရကင်းနိုင်လောက်တဲ့ကိုုံဘူးပေါ်ကနေကျွန်တော်တို့ဟိုလမ်းပြီးမှကြည့်နေရတာပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေ့သူတို့နဲ့မလမ်းမကမ်းမှာကြည့်နေနေတွေ့တာပေါ့နော
်ဟုတ်ကဲ့
ဒါကတော့ကင်းမရွာမှာစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့တဲ့အခြေအနေကိုကြားခဲ့ကြရတာပါကြာတာပရိသတ်နဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရေဒီယိုကတင်ဆက်နေတဲ့အချိန်နဲ့တပြေးညီ website နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းအာဆီယံအလုပ်သမားသမဂ္ဂတွေနဲ့အာဆီယံလွှတ်တော်ကိုယ်စားလှယ်တချို့ကတနင်္လာနေ့မှာလုပ်တဲ့သူတို့ရဲ့တွေ့ဆုံပွဲတွေမှာပြောလိုက်ပါတယ်မြမဒီမိုကရေစီအရေးနဲ့ပတ်သက်ပြီးပါဝင်ကူညီကြဖို့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ကသူ့ရဲ့109ချိန်မြောက်အစည်းအဝေးမှာတိုက်တွန်းခဲ့ပြီးတဲ့နောက်အာဆီယံအလုပ်သမားသမဂ္ဂတွေကလည်းဒီကိစ္စကိုအကောင့်ထည့်ပေါ်ဖို့ကြိုးပမ်းလာကြတာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်အာဆီယံ Plus 6 Regional Social Dialogue လို့အမည်ပေးရတဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တနင်္လာနေ့ကပြုလုပ်တဲ့ online တွေ့ဆုံပွဲကိုအာဆီယံနိုင်ငံတွေအပြင်ဂျပန်၊နယူးဇီလန်၊တောင်ကိုရီးယား၊ဖိလစ်ပိုင်စတဲ့နိုင်ငံတွေကအလုပ်သမားသမဂ္ဂတွေလွတ်တော်ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါမြန်မာဒီမိုကရေစီအရေးအတွက် ILO ရဲ့တိုက်တွန်းချက်ကိုအကောင့်ထည့်ဖော်ဖို့အာဆီယံအလုပ်သမားသမဂ္ဂတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကလှုပ်ဆောင်ကြတာမှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဝိုင်းပြီးထောက်ခံကြဖို့ဆိုတဲ့အချက်ကိုလည်းအဓိကကိစ္စတစ်ခုအဖြစ်ရှေ့တန်းတင်လာတာဖြစ်ပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးသူတို့ရဲ့တက်ဆိုင်ရာနိုင်ငံအလိုက်လွှတ်တော်အတွင်းလှုပ်ရှားမှုတွေတောင်းဆိုမှုတွေကိုစူးစီးပြီးတဲ့နောက်ဩဂုတ်လ30ရက်မှာတော့ NUG ရဲ့လှုပ်ဆောင်မှုတွေကိုသူတို့အနေနဲ့ထောက်ခံတယ်လို့အသိအလင်းပြောခဲ့ကြတာပါဒီဆွေးနွေးပွဲကိုဦးဆောင်ပြီးတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ရဲ့ဥက္ကဋ္ဌဦးမောင်မောင်ကအခုလိုပြောပါတယ
်။ဂျပန်ကအမတ်ကလည်းသူတို့ဂျပန်လွှတ်တော်ထဲမှာရှိတဲ့ဒီကျွန်တော်မြန်မာပြည်ရေဒီမိုကရေစီကိုထောက်ခံတဲ့အမတ်တွေနဲ့ CRPH နဲ့တကားပြောပြတယ်။နောက်ပြီးတော့သူတို့လွှတ်တော်ထဲမှာသူပြည်မင်းဌာနသူတို့တောင်းဆိုနေတဲ့ NUG ကိုပြီးမှဆိုတော့အဲ့ဒါတွေအားလုံးကျွန်တော်ပြန်စုပါ ဆူကြီးရဲ့နောက်မှာမှာဒီ30နှစ်မှာကျတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်တွေကကျွန်တော်ခေါ်ပါတယ်အားလုံးဒီထောက်ခံနေဆိုရင်တော့ဒီတိုင်းတော့မဖြစ်ဘူးပါနော်ကျွန်တော်ဆုံးဖြတ်ချက်ကိုအားလုံးထောက်ခံသလားဆိုပြည်ပြည်ကျက်ကျစာရေးပြီးတဲ့နောက်မှာကျွန်တော်တို့ကထည့်သွင်းပါတယ်ဆိုတော့တင်သွင်းတဲ့အခါမှာဒါက NUG လုပ်ထားတဲ့အလုပ်တွေပေါ့နော် NUG လုပ်ထားတဲ့အလုပ်တွေကိုလည်းကျွန်တော်တို့ရေးထည့်ထားတယ်ရေးပြီးတဲ့နောက်မှာဘာတွေလုပ်ပြီးဘာတွေလုပ်ပြီးဆိုတော့ဒါကြောင့်အဲ့ဒါကိုကျွန်တော်တို့ထောက်ခံပါတယ်ဆိုတော့အကြောင်းကိုကျွန်တော်တို့ကဒါကိုလုံးတဲ့ပွဲဖြစ်ပါတယ
် ASEAN Plus 6 Regional Social Dialogue ရဲ့ online စီဝေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံမှာ February 1ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တာကိုကန့်ကွက်ကြောင်းထည့်သွင်းဖော်ပြထားပါတယ်ကုလသမဂ္ဂရဲ့85ကြိမ်မြောက်အထွေထွေညီလာခံကိုအခုလ14ရက်မှာကျင်းပတဲ့အခါရွေးကောက်ပွဲအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်တွေဦးဆောင်ပြီးဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အာဏာသိမ်းစစ်ကောင်စီဘသူကိုအတိအမှတ်ပြုမလဲဆိုတဲ့အဆုံးဖြတ်အတွက်နှစ်ဖက်စလုံးကကြိုးပမ်းနေကြတာပါ ASEAN အလုပ်သမားသမဂ္ဂတွေလွှတ်တော်ကိုယ်စားလှယ်တွေရဲ့ကြိုးပမ်းမှုကကုလသမဂ္ဂမှာ NUG အတွက်အထောက်အပံ့တစ်ခုဖြစ်လာမယ်လို့ယုံကြည်ကြောင်းဦးမောင်မောင်ကအခုလိုပြောပါတယ်
ကျွန်တော်တို့ကတော့တော်တော်မျှော်လင့်ပါဘာဖြစ်လို့လဲဆိုကျွန်တော်တို့လုံးတာရှိတယ်လို့တခြားအစုအဖွဲ့တွေကအများကြီးလုပ်နေတာရှိတယ်ကျွန်တော်တို့ကတက္ကသိုလ်ပေါ့သို့တော့ကျွန်တော်တို့ဒီပြည်ပဆိုင်မှာလည်းရှိနေတာကတော့အလုံမတ်တမဲ့ကာရီနဲ့နိုင်ငံရေးပါတီတွေရှိပါတယ်ဥပမာဆိုရင်ကျွန်တော်ဆိုချိုဒီမိုကရက်ပါတီတွေပေါ့လေဘာပါတီတွေပေါ့အဲ့ဒီပါတီတွေကဆိုးရဖြစ်နေတဲ့နိုင်ငံတွေရှိပါတယ်အဲ့ဒါမှဆိုရင်ကျွန်တော်တို့ကသူတို့ကို NUG ကိုအပြစ်မှတ်ပြုလို့ဆိုတဲ့ကိစ္စဆွေးနွေးလို့ရတာပေါ့နော်သူတို့ရဲ့တက်ဆိုင်ရာနိုင်ငံတွေမှာဒီတက်ဆိုင်ရာလုပ်ဘာသာမဲ့ကြရဲတင်ပြတဲ့ကိစ္စနိုင်ငံသားရေးဝန်ကြီးဌာနတင်ပြကိစ္စလုပ်နေတာတွေအများကြီးရှိပါတယ်။ကျွန်တော်တို့ဒီအားလုံးကဝိုင်းထောက်ခံတဲ့ပြည်သူကကျွန်တော်မြန်မာနိုင်ငံကလူချင်းနဲ့မြန်မာနိုင်ငံလူချင်းတာကလည်းခုနကျွန်တော်ပြောတဲ့အချက်တွေပေါ်မူတည်ပြီးတော့ပေါ့နော်။ဥပမာစီးပွားရေးဈေးကွက်ကိုပဲကြည့်မလား။အခြေခံလုပ်မှခွင့်ရေးကိုပဲကြည့်မလား။ကျွန်တော်လွတ်လပ်တဲ့အလုံရှင်ဖွဲ့စည်းဖြစ်စေခြင်းတွေကိုပဲကြည့်မလား။လွတ်လပ်တဲ့လူ့ဘဝတမတာဖွဲ့စည်းကိုပဲကြည့်မလား။အခြေခံပညာရေးဝယ်ချင်းအဲ့ဒါတွေအားလုံးကအစင်တန်းပြီးတော့နိုင်ငံသူတဲ့အာဆီယံအတွင်းမှာပေါ့ဗျာတန်းပြီးတော့နိုင်ငံဖြစ်ဖို့ကတော့ပြောင်းလဲဖို့လိုပဲဆိုတော့ပြီးတဲ့လူကအားလုံးချောက်ခံနေပါတယ်ဆိုတော့အဲ့ဒီတက်မှာကျွန်တော်လူမတ်တမက်ကတွေကမကြံခဲ့အောင်လူမတ်တမက်ကနဲ့ပတ်သက်နေတဲ့နိုင်ငံရေးပါတီတွေမကြံခဲ့အောင်ကျွန်တော်တို့ကဝိုင်းပြီးတော့အားဖြစ်ပြီးတဲ့လူကကျွန်တော်တို့ကတော့ပြောင်းလဲမှုတွေအားရှိတယ်လို့ကျွန်တော်ကပြောချင်တယ
်ကဘာလုံးဆိုင်ရာအလုတ္တမတမက္ကများအဖွဲ့ချုပ် ITUC ရဲ့အထွေထွေအသွင်းရင်းမှု Miss Sharon Burrow ကလည်းမြန်မာစစ်ကောင်စီရဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ပစ်ဖို့နိုင်ငံတကာအစိုးရတွေကသူတို့ကိုလက်မခံကြဖို့ဩဂုတ်လ28ရက်မှာလုပ်တဲ့မြန်မာနိုင်ငံအတွက်အလုံးစုံစီးပွားရေးပိတ်ဆို့လှုပ်ဆောင်မှုဆိုတဲ့ online အစည်းအဝေးမှာပြောခဲ့တာပါ။လာမယ့်ကုလအထွေထွေညီလာခံမှာ NUG အစိုးရကိုလက်ခံပေးဖို့အလုတ္တမတမက္ကအဖွဲ့အစည်းတွေကတစဉ်ကြိုးပမ်းသွားမယ်လို့လည်းသူကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရဲမမရှင်မကြခင်မှာတော့ကိုဗစ်ဖြစ်တဲ့အချိန်မှာအသားဓာတ်လိုအပ်တဲ့အကြောင်းဒီကျန်းမာရေးပညာပေးအနေနဲ့မေးမြန်းထားတဲ့လူထုနဲ့ကျန်းမာရေးအပတ်စဉ်ကဏ္ဍကိုတင်ဆက်မှာပါတခါဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamese ဖြစ်ပါတယ် VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။မြမစံတော်ချိန်နနက်6နာရီခွဲပါပြီ။ကြာသာပတေးတိနနက်ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြမစံတော်ချိန်နနက်6နာရီကနေ9နာရီအထိ Washington DC ကနေဒိုက်ရိုက်တင်ဆက်နေပါရစေ။အခုဒုတိယပိုင်းမှာဆက်လက်ပြီးနားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
အနေဒါစားတဲ့ပမာဏကိုမိအောင်စားဖို့ဆိုတာသူတို့ပုံမှန်ချိန်မှာခဲရင်တော့ယောဂဖြစ်နေစီမှာပို့ပြီးတော့ခဲရင်ကြရပေါ့နော်။အနေဒါစားတဲ့ပမာဏကိုမိအောင်စားဖို့ဆိုတာသူတို့ပုံမှန်ချိန်မှာ
ဒါကတော့ကိုဗစ်ဖြစ်တဲ့အချိန်မှာအသားဓာတ်လိုအပ်ကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းနားဆင်ရမှာပါ။အခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုကြည့်ကြရအောင်ပါရှင်။အနာသိန်းစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းသင့်မသင့်စဉ်းစားမယ်လို့ပြောဆိုထားတာပါဒီလိုလှုပ်လာလိမ့်မယ်ဆိုတာကလည်းကြိုတင်ခံမှန်းလို့သိရှိနိုင်ခဲ့တဲ့ကိစ္စလို့ဆိုရမှာပါတကယ်ဖျက်သိမ်းလာတဲ့အခါမှာမြမနိုင်ငံရေးအခင်ချင်းဘယ်လိုဖြစ်သွားနိုင်ပါသလဲမြမအရေးသုံးသက်တဲ့ဒေါက်တာတင်မောင်တန်းနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသက်ထားပါတယ်ရှင်
ကျောက်ဒီမောင်သားခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့စဉ်းစားနေတယ်ဆိုတာသူစပြောလာပါပြီတကယ်တော့ဖျက်သိမ်းမယ်ဆိုလဲဒါကကြိုတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါအောက်ရတော့မဟုတ်ဘူးထင်ပါတယ်စကတဲ့ကသို့တော်လည်းပဲအခုသူတို့ကြိုပြီးတော့သိတိုးဆန်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲဖျက်သိမ်းလိမ့်မယ်လို့ထင်တာဆရာ
ဖျက်သိမ်းနိုင်ပါလေအဲဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကနိုင်ငံရေးလှုပ်နေတဲ့တပ်မတော်အတွက်အဓိကအခန္ဓာဖြစ်လို့ဖြတ်သိမ်းတဲ့အခက်အခဲတွေအများကြီးကြုံရမယ်အဲတပ်မတော်ထဲမှာရောပြည်ပမှာရောနိုင်ငံတကာမှာရောအခက်အခဲတွေကြုံရမယ်ဒါပေမဲ့ခုသွားနေတဲ့ပုံစံကတော့ဖြတ်သိမ်းမဲ့ပုံစံပါပဲကုလသမဂ္ဂအထွေထွေတွင်းမှုရုပ်ရဲ့အခုကိုယ်စားခရစ်တင်ကလည်းအဲ့ဒီလိုဖြတ်သိမ်းမဲ့ထင်တယ်လို့အစိုးရတရားကျောထားပြီးပါပြီ
။ဟုတ်ကဲ့ဒါပေမဲ့အခက်အခဲတွေကြုံရမယ်ဆိုတဲ့နေရာမှာဆရာပြောသလိုပြည်တွင်းပြည်ပအများကြီးကံကွယ်ဆင်ရင်မှုတွေကြုံရလိမ့်မယ်ဆိုတက်တွင်းမှာရောကံကွယ်ဆင်ရင်မှုတွေဖြစ်လာနိုင်ပါမှာဆရာအဲ့ဒါမျှော်လင့်ရင်တော့မျှော်လင့်ချက်ထားလို့ရမယ်ဟုတ်ပါ။
တက်တွင်းမှာအခြေနှက်တဲ့လူတွေရှိပါတယ်။ဒါကကြီးသူတရားလုံးကိုဆန့်ကျင်ပြီးလုပ်ရတဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်တို့602012-2015ရွေးကောက်ပွဲမဲပေးခဲ့ပုံတွေကိုကြည့်လို့ရှိရင်မဲပေးသူတွေရဲ့60ကနေ80ခန့်လုံးတွင်ပေါ့နော် NLG ကိုမဲပေးခဲ့ပြီး23-25ရာခိုင်နှုန်းလောက်ကအကြခိုင်ခွန်ပြိုးရေးကိုမဲပေးခဲ့တယ်15ရာခိုင်နှုန်းလောက်ကတော့တိုင်းနာပါတီနဲ့တခြားပါတီတွေကိုမဲပေးခဲ့တာတွေ့ရပါတယ်အဲ့တော့ဒီမိုကရေစီလိုလားကြတဲ့လက်ရှိမှာဆိုလို့ရှိရင်60နဲ့ပဲတွက်လို့ရှိရင်60အပေါင်း15တွက်85ရာခိုင်နှုန်းလောက်၄ယောက်မှ၃ယောက်လောက်ပါတက်လို့ပြုံးမတော့မလိုလားပါဘူး။ဒါကလည်းအောက်ခြေမှာဆောင်ရနေကြတဲ့အဲပုံချုပ်တွေပုံမှုတွေအဲပုံကြီးတွေတော့တက်လို့သားတွေပုံတော့လည်းအဲတိကြပါတယ်။အဲဒီတော့တက်ပြင်းမှာဒီတိုင်းဆက်သွားလို့တိုင်းကြီးကမကောင်းနိုင်ဘူးဆိုတော့တိုင်းကြီးကိုချစ်တဲ့လူတွေလည်းအများကြီးရှိပါတယ်။ပုံကံလားမပုံကံဘူးဆိုတော့နောက်ကိစ္စတစ်ခုပါ
။ကျွန်တော်သိချင်တာကအဲ့မှာဒီဆန့်ကျင်မှုတွေကြောင့်အခု NLD ကိုချက်သိမ်းမယ်ဆိုတော့သူတို့ရဲ့ဥတီချက်ကပြန်ပြီးတော့ရုပ်သိမ်းသွားနိုင်တဲ့အထီးရောရှိလာနိုင်ပါမလားခင်ဗျာ
။ဒါကသူဆုံးဖြတ်ရမှာပေါ့နော်။အရင်တော့ဟုတ်ချုပ်ရေးပေါ့။ပုံကြုံကြီးအဲသားရွှေလက်ထက်ကတော့ NLD ကိုမဖြတ်သိမ်းမဲနဲ့အတူသွားဖို့ဆိုတဲ့ရွေးချက်နဲ့ဆောင်ရွက်ခဲ့ကြတယ်။အခုဖြတ်သိမ်းမယ်ဆိုလို့ရှိရင်ပုံပြီးဆိုးရတဲ့အကျိုးဆက်တွေရလာနိုင်တယ်။အခုကိုပြည်ရင်းစစ်ရဲ့အနေထားဟာဆိုပို့ပြီးဆိုးသွားတယ်ဒီလိုငြိမ်းငြိမ်းရေးအလားအလားအရန်နေသွားတယ်နိုင်ငံတကာဆက်ဆံရေးထိုးပြီးကျသွားတယ်
တိုင်းပြည်အခြေအနေကတော့အများကြီးထိုးပြီးကျဆင်းသွားတယ်မှန်တယ်ဆိုတော့ဒီ NLD ကိုဖျက်ဆီးပြီးရင်တော့သူတို့အနာဆက်လက်တည်နေရေးအနာခိုင်မာရေးအတွက်ကောအကြီးမားတဲ့အထောက်အကူဖြစ်သွားနိုင်မယ်လို့သူတို့တက်မြတ်တွက်နေကြပါလားရှင့
် မပြည့်စုံလို့ပုံမှာအခြေခံတဲ့အာဏာတည်နေရတော့သူမရတော့သူကတင်းနဲ့တဲ့အကြမ်းဖက်မှုပေါ်မှာအခြေခံတဲ့အာဏာတည်နေရကိုပဲသွားနေရတယ်အဲ့တော့ NLD ကိုဖျက်သိမ်းတယ်ဆိုတာကလည်းလူထုသဘောတရားနဲ့အုပ်ချုပ်တဲ့စနစ်ကိုသွားတာမဟုတ်ဘူးနော်တင်းနဲ့တဲ့အာဏာနဲ့အကြမ်းဖက်မှုနဲ့အဲ့ဒီပေါ်မှာအခြေပြုတဲ့အုပ်ချုပ်ရေးကိုပဲဆက်သွားတာအာဏာရှင်စနစ်ကိုပဲဆက်သွားတာဖြစ်တယ်ပေါ့ဒါအပြင်သူကဦးသိန်းစိန်လက်ထက်မှာဖွင့်ခဲ့တဲ့အဖွင့်ကိုတော့ခြေဖြတ်ပြစ်လိုက်တယ်။ဘာကြောင့်လဲ?အဖွင့်ကိစ္စဒီမှာအဓိကအတိုက်ခံပါတီအခုရှိဖို့ဒါအရေးကြီးပါတယ်။အယောင်ဆောင်ဒီလူလူမထောက်ခံတဲ့အတိုက်ခံပါတီမဟုတ်ပါဘူး။အဲ့တော့ NLD က liberalization လို့ပြောတဲ့အဖွင့်ကိစ္စကိုဆောင်ရွက်ဖို့အတွက်ကိုကလည်းတော်တော်အရေးကြီးတဲ့အခက်အခဲမှရှိပါတယ်။ဒါကဘာလို့ခြေဖြတ်တာလဲဆိုရင်ကျွန်တော်တို့ကဒီမိုကရေစီကိုသွားမယ်လို့တပ်တော်ခေါင်းဆောင်တွေကပြောနေတဲ့အချက်ကိုပြန်လေခြေဖြတ်ပြစ်တာပ
ါ။မိကျန်ဒီမှာအဲ့တော့သူတို့လို NLD ကိုခြေဖြတ်လိုက်တော့သူတို့အတိကကြောထောက်တော့ခံပြူထားတဲ့ပြည်ခိုင်မျိုးပါတီကရော NLD နေရာမှာအစားထိုးပြီးတော့လူလူထောက်ခံမှုကိုပူပြီးရလာနိုင်တယ်လို့ညာသူတို့တွက်နေသလား
။ NLD နေရာမှာအစားထိုးလို့ဆိုတာမဖြစ်နိုင်ဘူးရှာ
။လူလူထောက်ခံမှုကပူရလာ
လူလူရဲ့နှလုံးသားထဲမှာကဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရှိပြီးသားဖြစ်တယ်။ဘာနဲ့မှအစားထိုးလို့မရနိုင်ဘူး။ဒါကြောင့်မို့လို့ရှာခုနပြောသလိုပေါ့နော်။သူတို့အချင်းချင်းကြားထဲမှာထင်အောင်မှုတစ်ခုဖန်တီးဖို့တော့ပဲဒါကဖြစ်မယ်။တကယ်တမ်းကလည်းမဖြစ်ဘူး။တမိုင်းမှလည်းရှိခဲ့။မသလပါတီပြီးသွားတယ်။မျိုးသားကြီးပုံစံအဖွဲ့ချုပ်မဲရကလူညာတလောက်ပဲဒီတိုင်းပဲရ2017ဒီတိုင်းပဲရတယ်2015ဒီတိုင်းပဲရတယ်2020ဒီတိုင်းပဲရတယ်။တမိုင်းနှစ်ကာလအရှိကြီးမှာကြတာခဲ့ပြီဒါကိုမျက်ပွဲပြူတာကမိုက်မဲတာကလွဲပြီးကြံတာဘာမှမချက်နိုင
် NLD ကိုဖျက်သိမ်းနေဆိုရင်တော့ NLD ဆိုတဲ့နာမည်ကတော့ပြတ်သွားမှာပေါ့လေသို့သော် NLD ကိုထောက်ခံတဲ့အင်အားစုဒီမိုကရေစီလိုလာတဲ့အင်အားစုတွေရဲ့ယက်တီမှုကဘယ်လိုဆက်လက်ပြီးတော့ဖြစ်လာမလဲအဲ့ဒါဆရာအစားထိုးတဲ့အင်အားစုတစ်ခုခုအဖွဲ့အစည်းတစ်ခုခုဒါ Institute တစ်ခုခုပေါ်ပြန်လဲပေါ်ထွန်းနိုင်မယ်လို့ခံမနိုင်ပါဘူး
ကျ Institute တခုအစ်စ်လည်းပေါ်ကြမလို့ဘာလို့ NLD ဆိုတာရှိသူတွေရဲ့ရင်ထဲမှာရှိပြီးသားဖြစ်တဲ့တကြောင်ဥပဒေအကြောင်းအရအာဏာရဖျက်သိမ်းလိုက်တဲ့အတွက်ကြောင့်ပျောက်သွားတာပဲရှိနေရှိနိုင်တယ်အခွင့်အာဏာနဲ့ချိန်နေသေးတာနဲ့ပြန်ပြီးပေါ်လာမှာပဲဒါမှမဟုတ်ရင်ပြက်ချင်မှလည်းပြက်မယ်မြေအောက်လုံငန်းတွေကိုဆောင်ရွက်တာလည်းဖြစ်ချင်းဖြစ်မယ်နော်အဲ့တော့ရေဘူးကအားဖြင့်တော့ပျောက်မသွားဘူးဒါပေမဲ့လက်တွေ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာတော့ခက်ခဲတွေအများကြီးရှိလာနိုင်ရင်နော်။ဒါမျိုးအတွေ့အကြုံတွေကိုအာဖရိကမှာ ANC ကလက်နက်ကိုင်တော်လှန်ရေးလုပ်မယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်အခဲတွေကိုကြိုတင်ညွှန်မှန်းပြီးတော့ Mandela Plan ဆိုတဲ့ Mandela စီမံကိန်းကိုချခဲ့တယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းမိမိရဲ့ပါတီဝင်တွေနော်ဘလို့ခွဲဖြန့်မလဲ။မျိုးသားညီညွတ်ရေးကိုဘလို့ဆက်ထိန်မလဲ။ဥပမာအချင်းအဲ့ဒီစီမံကိန်းမရှိတဲ့အတွက်ကြောင့်မို့လို့နော်ရွေးကောက်ပွဲဝင်မဲ့ line ကကျွန်တော်တို့ရဲ့ရန်သူဖြစ်သွားတယ်နော်အရပ်ပဲအဖွဲ့အစည်းတွေဥပဒေပြင်မှာဆက်လက်ဆောင်ရွက်မဲ့လူတွေလည်းကျွန်တော်တို့ရဲ့ရန်သူတွေဖြစ်သွား Implanier လောက်ပဲဆိုလို့ရှိရင်တော့အဲ့ဒါဒီကောင်ကရန်သူမဟုတ်ကျွန်တော်တို့ရဲ့မဟာမိတ်တွေပဲ။ဘာကြောင့်လဲ?တိုက်ပွဲပုံစံပေါ်တဲ့အတွက်ကြောင့်ရွေးကောက်ပွဲလုပ်ရင်လည်းရွေးကောက်ပွဲဝင်တဲ့အဖွဲ့ကိုသက်သက်ဖွဲ့ထုတ်ထားတယ်။တော့ ANC ကနေမှာကျွန်တော်ဒီလိုစီမံကိန်းတွေကိုဆောင်ရွက်နိုင်မယ်ဆိုရင်ဆရာပြောသလိုအားနည်းမသွားနိုင်ဘူး။အားနည်းသွားတာကအဲဒီလိုစီမံကိန်းမရှိလို့အဲ့ဒါကအကြီးမားဆုံးသောအတိုက်ဆန်တွေရဲ့အားရချက်ပဲ
။အဲ့တော့ NLD ဟာမြေအောက်ပုံစံဖြစ်သွားတယ်။ဒီနေ့အချင်းလက်နက်ကင်တဲ့ပုံစံမျိုးအထိဖြစ်သွားနိုင်တဲ့ဆိုရင်ဒေါ်ဆန်းစုကြည်ရဲ့အကြမ်းမဖက်တဲ့
နည်းလက်နက်ကင်တယ်လို့ကျွန်တော်တို့ပြောတဲ့ဟာက NLD ရဲ့မူဝါဒမဟုတ်။အဲ့ဒါလက်နက်ကင်တာ NLD ကနေခွဲထွက်သွားတဲ့အဖွဲ့တစ်ဖက်လို့ပြောလို့ရ။ NLD ကအကြမ်းမဖက်လမ်းတွေကိုပဲဒေါ်ဆန်းစုကြည်ဆက်လက်ဆွဲကင်မယ်လို့ကျွန်တော်ကတော့ဒီလိုပဲယုံကြည်တယ်။ဆက်လက်တိုင်သွားတဲ့သူနဲ့ပฏิပက္ခဖြစ်ရမလို့ဘူးရှာ
။ဟုတ်ကဲ့။မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုတာဘာပြောတာလဲဆရာ။ဟုတ်က
ဲ့
။မြေအောက်ပုံစံမျိုးဖြစ်သွားနိုင်တယ်၊ UG ပုံစံမျိုးဖြစ်သွားနိုင်တယ်ဆိုရင် NLD ဟာ
ပါတီကစိတ်တိတ်ဖွဲ့စည်းထားတဲ့ပါတီတစ်ခုပဲဖြစ်သွားလိမ့်မယ်။ဒါပေမဲ့အဲ့ဒီလိုဖြစ်သွားတဲ့အတွက်ကြောင့်မို့လို့လက်နက်ကိုင်ဒေါ်လာရေးကိုသွားတယ်လို့အထိပ္ပယ်မထက်ဘူး
။ဟုတ်ကဲ့။ဆိုတော့အဲ့ဒီစိတ်တိတ်ဖွဲ့စည်းထားသောပါတီဒီတိုက်ပွဲကိုဘယ်လိုဖော်ဆောင်လဲရွေးကောက်ပွဲလဲဝင်ခွင့်ရှိမှာမဟုတ်ဘူ
းဟုတ်တယ်ဒါကြောင့်မို့ရွေးကောက်ပွဲဝင်ခွင့်ရှိတဲ့ပါတီတစ်ခုကိုခွဲပြီးထူထောင်နေ Mandela တို့ကနော် NGO တွေထဲမှာမိမိရဲ့ပါတီဝင်တွေကိုဖျက်ချလိုက်တယ်။အလုံးသမားသမဂ္ဂတွေလယ်သမားသမဂ္ဂတွေသမဂ္ဂပေါင်းစုံထဲမှာ NLD ပါတီဝင်တွေအများကြီးဖျက်ချလိုက်။ဆိုလိုတာကတိုက်ပွဲပုံစံတစ်ခုတည်းမဟုတ်တော့ဘူး။ဥပဒေပြင်းတိုက်ပွဲရှိမယ်၊ဥပဒေပါတိုက်ပွဲရှိမယ်၊လက်နက်ကိုက်တိုက်ပွဲရှိ။အဲ့ဒီဟာသုံးခုစလုံးပြီးမဟာမိတ်တွေပဲချက်။ခုလိုမဖက်နိုင်ဘူးဆိုရင်အချင်းချင်းကရွေးကောက်ပွဲဝင်သွားတဲ့သူကရန်သူဖြစ်လာ။လက်နက်ကိုက်တိုက်ပွဲဝင်သွားတဲ့သူကလည်းရန်သူဖြစ်လာ။ကိုယ်နဲ့လမ်းစိမပြုလို့ဆိုမဟုတ်ဘူး။အဲ့တော့ကျွန်တော်တို့လိုနေတာကမန်ဒယ်လာပလန်လို့စီမံကိန်းကြီးအကုန်လုံးဝန်းချုံထားတဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ရေးကိုဥတီတဲ့စီမံကိန်းကြီးတစ်ခုလုံးဖြစ်တဲ့အဲ့ဒီတက်မှာရွေးကောက်ပွဲမနာလဲပါကောင်းပါနိုင်တယ
်ကျွန်တော်တို့အခုပြောနေရတာကရွေးကောက်ပွဲတကယ်ဖြစ်လာမယ်ဆိုတော့စီနရီယိုကိုဥတီပြီးပြောနေရတာအဲ့တော့ရွေးကောက်ပွဲနေမွင်သူတို့ကဒါလူလူဆန္ဒခံယူပွဲတို့ဘာလို့လဲပြောနေတာတကယ်ကြားလာရကြပြီအဲ့ဒီဟာကဥပီတော့မှသူတို့ထင်သူတို့လုံးလို့ရတဲ့အခြေအနေတို့ဆိုနိုင်မဲ့ထင်တဲ့ referendum လုပ်တယ်ဆိုတာကတော့ရွေးကောက်ပွဲတဲ့သူတို့မလင်းတပတ်လောက်ရတာပူလွယ်ကူတဲ့ကိစ္စလို့ဖြစ်နေတာပေါ့မြန်မာနိုင်ငံမှာ recent history မှာကြာသိခင်ဖြစ်ခဲ့တာကြည့်ရင
်လူကလည်းတရားမဝင်တော့အစိုးရတရားဖြစ်တဲ့တောင်တရားဝင်မှုကိုရဖို့အတွက်ပြန်ရှာပါပဲရေပူးရအဖြစ်တော့လူတို့ထောက်ခံတဲ့လူတို့ရဲ့မဲအများစုရတယ
်
အဲ့ဒီလိုပုံစံရအောင်အ ਨੇ ဆုံးဆန်းဆောင်မှုသဘောရလေးဖြစ်အောင်လေဆောင်ရကြမှာပဲဒါကတပါတီအာဏာရှင်အဆက်ဆက်မှာကြိုးစားခဲ့တာတွေပဲအဲ့တော့အဲ့ဒီလိုနီလာဟောင်းကြီးတွေနဲ့ပြန်ပြီးရဖို့သူကြိုးစားလိုက်တယ်သို့တော့ဒါကတိုက်ပြည်အတွက်အဖြစ်ဖြစ်မှာမဟုတ်ဘူးဒါကြောင့်ပြဿနာဖြေရှင်းရမရဘူးဟုတ
်ကဲ့နောက်ဆုံး
နီလာနဲ့ဆက်ပြီးသွားမလဲဆိုတာကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နေ့အဲ့ဒီအခါမှာလဲပဲအားစုဘုံမှာကျွန်တော်တို့ကခြံထားလို့မရဘူးတိုင်းသားလက်နက်အားစုတွေရှိတယ်နော်အခုနော်ဒီမိုကရေစီအားစုတွေရှိတယ် NLD နဲ့ဒီမိုကရေစီအားစုတွေရှိတယ်တက်မတော်ရှိတယ်ဒီအခြေခံသုံးခုကပြန်ပြီးတော့တိုင်းပြည်အတွက်အေးအေးဆေးဆေးပြန်ထိုင်ပြီးစဉ်းစားဖို့တော့လိုတယ
်ဟုတ်ပြီကျွန်တော်ကလည်းအဲ့ဒါကိုမေ့နေတာနောက်ဆုံးဘယ်လိုထပ်ပေါက်ဆရာရမလဲဆိုတာ
ဒါကရွှေပြေးတရားဟောတယ်လို့တော့လူတွေကဝေဖန်ကောင်းဝေဖန်နိုင်တယ်နိုင်ငံရေးဆိုတာဒါပါပဲ
လူတို့နဲ့ကျမရဲ့အစီအစဉ်ကိုတော့မကြခင်မှာနားဆင်ရဖို့ရှိပါတယ်။ဥကြောစန္တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါ။ VOA မြန်မာပိုင်းနက်နက်ခင်းအစီအစဉ်ကိုလိုင်းတိုမီတာ25 kHz 12.13ညလိုင်းတိုမီတာ40 kHz 9413ညလိုင်းတိုမီတာ51 kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ကြာတာပရိနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ကိုဗစ်ဖြစ်တဲ့အချိန်မှာအသားဓာတ်လိုအပ်မှုဟာတာမန်အချိန်မှာထက်ပိုပြီးများတာကြောင့်အသားဓာတ်စားသုံးမှုနည်းတဲ့မြန်မာလူမျိုးတွေအနေနဲ့ကိုဗစ်ဖြစ်တဲ့အချိန်မှာအသားဓာတ်ကိုပိုးပြီးဂရုတစိုက်ဖြည့်တင်းပေးဖို့အရေးကြီးတဲ့အကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကနေပြီးတော့တင်ဆက်ထားပါရရှင
်မြန်မာလူမျိုးအများစုနေစဉ်စားသုံးတဲ့အစားအစာမှာအသားဓာတ်ပါဝင်မှုဟာတဏှာလိုအပ်ချက်ထက်နည်းပါးနေတယ်လို့ချင်းစီသူတွေကပြောကြပါတယ်အထူးသဖြင့်အသက်ကြီးတဲ့သူတွေဟာအသားဓာတ်စားသုံးမှုသတိတရားရုံနေသွားတာကြောင့်ကိုဗစ်ဖြစ်တဲ့အချိန်မှာခနာကိုယ်အတွင်းမှာအသားဓာတ်လွန်မင်းနေပါသွားလို့ရှိတယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာစုမြတ်စင်ကအခုလိုပြောပါတယ
်မြန်မာလူမျိုးတွေကစောကြီးကအသားစားနေကြရပေါ့နော်ဟိုရေငယ်တဲ့ကငငယ်တဲ့ကပြောရရင်သူကလူကြီးတွေကဒါဟင်းစားကြီးရင်မကောင်းဘူးပေါ့ထမင်းမများစားပေါ့ဟင်းစားစောကြီးကနေကြရနေကြတော့ဟိုဒီလူနာတွေကိုများသောအားဖြင့်အသွေးတွေ baseline ပေါ့နော်စစ်ကြည့်လိုက်မယ်ဆိုရင်သူတို့ထဲမှာရှိတဲ့အသားဓာတ်ကနည်းနေရတွေ့ရတယ်အထူးသဖြင့်အသက်60အထက်အပိုးပွားရမှာဆိုအသားဓာတ်ကနည်းသွားရပေါ့သူကဘာကြောင့်လဲဆိုတော့ မတိုင်းခင်စားတာနည်းတာကိုအခုဒီယောဂဖြစ်တဲ့အချိန်မှာမစားနိုင်တာကိုပေါင်းပြီးတော့ပေါ့နော်သူကအလိုအသားဓာတ်တွေနည်းသွားတယ်
။သူဒေသနာတွေရလူတယောက်ဟာတစ်နှစ်တာအတွင်းမှာအသားဓာတ်ကို10ချက်သားကနေ15ချက်သားအတွင်းစားသုံးပေးဖို့လိုတယ်လို့သိရပါတယ်။ဖြားနာနေတဲ့အချိန်မှာအသားဓာတ်ကိုတစ်နှစ်တာလိုအပ်ချက်ပမာဏအတွင်းပြည့်မြအောင်ခူးဆိုင်စားသုံးပေးဖို့လိုပြီးစားတော့တဲ့အစားအစာမှာအသားဓာတ်ပါဝင်မှုနည်းပါးနေတဲ့ဆိုရင်ကြက်ဥပဲဟင်းကြုံနဲ့အသားဓာတ်ပါတဲ့ဖြစ်စစ်စာတွေကိုအစားထိုးဖြစ်တင်ကျူးပေးဖို့လိုတယ်လို့ဒေါက်တာဆူမြတ်စင်ကရှင်းပြပါဗျာ
။တစ်နှစ်တာစားတဲ့ပမာဏကိုမိအောင်စားဖို့ဆိုတာသူတို့ကပုံမှန်ချိန်မှာခဲရင်တော့ယောဂဖြစ်နေစီမှာပို့ပြီးတော့ခဲရင်ကြရဲပေါ့နော်။အဲဒီသူရတနာတွေရဆိုရင်တော့ဘလောက်စားဖို့ညွှန်းထားလဲဆိုရင်အဲတနေ့ကိုအသားသူမုံ၅ပေါ့နော်။10သားကနေ15ချက်သားလောက်ဒီစားဖို့ပြောထားရဲပေါ့နော်။ဒါပေမဲ့လူနာအများစုကဒီ10သား15ချက်သားကိုနေကောင်းနေတော့ကတော့သူကမိအောင်မစားနိုင်ကြပေါ့။ဒီအခါကျတော့ဒီဖျားပြီဆိုရင်ပို့ပြီးတော့စားဖို့ခတ်သွားတယ်။အဲ့ဒါကြောင့်ဒီလိုအချိန်တွေမှာဆိုရင်အသားဓာတ်ပါတဲ့အာဟာရရည်ဖြည့်စွက်စားစာရည်စားဖို့အတွက်ဆရာဝန်များညွှန်ကြားကြတာဖြစ်ပါတယ
်။အသားဓာတ်ပြည့်မြအောင်ကျုပ်ကိုစားထိုးကြည့်ရတဲ့အခါမှာလည်းကိုဗစ်ဖြစ်နေတဲ့အချိန်မှာကျုပ်အနှစ်ထက်စားရင်အကာအကွယ်ပို့ပြီးစားပေးဖို့လိုအပ်တယ်လို့သိရပါတယ်။ခနာကို၄ချိန်ပေါ်မူတည်ပြီးကျဲဥစားသုံးပေးရမယ့်ပမာဏအနည်းငယ်ကွဲပြားမှုရှိနိုင်ပေမယ့်ခမန်းကြီးအဖြစ်တော့တစ်နေ့တာအတွင်းမှာကျဲဥကာကိုနှလုံးကနေ၃လုံးထိစားသုံးပေးသင့်တယ်လို့ဒေါက်တာဆူမြတ်တင်ကပြောပါတယ
်ကျဲဥဆိုရင်ကသူကအနှစ်နဲ့အကာမှာဆိုရင်အကာပို့ပြီးတော့ဟိုဒီနေရာမှာအရေးပါတယ်ပေါ့နော်ကျဲဥအကာမှာဆိုရင်ဒီကိုဗစ်ဖြစ်ပြီဆိုရင်အယ်ဘူမင်လို့ခေါ်တဲ့အသွေးရင်းအသားဓာတ်ကူနည်းသွားတတ်တယ်ပေါ့နော်ကျဲဥအကာမှာပါတဲ့ဒီအသားဓာတ်အားဆိုရင်ဒီအယ်ဘူမင်ဓာတ်ကိုဒိုက်ရိုက်တက်စေနိုင်တဲ့ဆိုတာတည်ရှိရဲ့အဲ့တော့ဒီကိုဗစ်အပြင်းထန်လူနာတွေရောဒီနေကောင်းခါစားလူနိုင်မှာပေါ့နော်ဆရာမတို့ကတော့ဒီကျဲဦးအကောင်တစ်နေ့နှလုံးသုံးလုံးစားခိုင်းလေးရှိရပေါ့နော်ဒါကလည်းသူ့ရဲ့ခန္ဓာကိုယ် body weight ပေါ်မူတည်ပြောပေါ့နည်းနည်းပိန်နေဆိုရင်နှလုံးစားခိုင်းနေနည်းနည်းဝရဲဆိုသုံးလုံးလေးလုံးစားတဲ့ပြည့်သူတို့ရဲ့ဟိုခန္ဓာကိုယ် low fat ပေါ်မူတည်ပြီးစားခိုင်းနေပေါ့နော်အနှစ်ကတော့ဟို cholesterol လည်းများတယ်ပေါ့ဒီလိုဒီလူနိုင်မှာလည်းအနှစ်ကဟိုတစ်နေ့တစ်လုံးလောက်စားတော့လုံလောက်တယ်ပေါ့နော်အဲဒါကြောင့်အကာအဝဲပို့ပြီးဦးစားပေးစားပေးတင်တယ်လို့အကြံပြုလို့ရှိပါတယ
်လေပေါ့တက်တဲ့သူမဟုတ်ဘူးဆိုရင်တော့ပိန်ညိုကိုတရုတ်ပကံလုံးတစ်လုံးစားတစ်ချိန်တစ်ချိန်စသည်ဖြင့်တောက်သုံးပေးတင်တယ်လို့ဒေါက်တာဆူမြတ်စင်ကပြောပါလေ
။နောက်တစ်ခုအနေနဲ့ကတော့ပဲဟင်းဂျိုးပဲပေါ့နော်။ပဲဟင်းဂျိုးပဲနေလေးစသည်ဖြင့်ဒီပဲရာတော့ဟိုဘိုက်ထဲမှာလေပွားတတ်တဲ့ဒီအခန်းပေါ့နော်။ယောဂအခန်းမရှိဘူးဆိုရင်တနေ့ကိုအဲတရုတ်ပကံလုံးတစ်လုံးစားတနေ့တစ်ချိန်တစ်ချိန်တောက်ပေးလို့ရပါတယ်
။ကိုဗစ်ဖြစ်တဲ့အချိန်မှာယောဂပြည့်ထက်မှုကြောင့်ရောယောဂကြောင့်အစာမစားနိုင်တာကြောင့်ရောအကြောင်းချက်တွေစုပေါင်းပြီးခန္ဓာကိုယ်မှာအသားဓာတ်လိုအပ်ချက်ကြီးမားလာတယ်လို့သိရပါပါတယ်။ကိုဗစ်ဖြစ်တဲ့လူနာတိုင်းကိုစစ်ဆေးကြည့်လိုက်မယ်ဆိုရင်အသားဓာတ်နည်းပါးနေလေးရှိတာကြောင့်ကိုဗစ်ဖြစ်နေတဲ့အချိန်မှာအသားဓာတ်ကိုလုံလုံလောက်လောက်ရရှိအောင်စားသုံးပေးဖို့လွန်ရေးကြည့်တယ်လို့ဒေါက်တာဆူမြတ်စင်ကရှင်းပြပါပါတယ်
။ကိုဗစ်ရောဂါဖြစ်လာပြီဆိုရင်ပေါ့နော်သူတို့ပြန်ဒီလိုတက်တရလိုက်မှာကူးဆက်တဲ့ဒီဒေါက်တာမျိုးစားကိုပဲပို့ရပို့ပြီးတော့ပြင်းထန်လာရပေါ့နော်ပို့ပြင်းထန်လာတဲ့အများဒီခန္ဓာလူခန္ဓာကိုပေါ့တိုက်ရောက်နိုင်တဲ့သူတို့ရဲ့ဆိုးတဲ့အချက်တွေကလည်းပို့ပြီးတော့များလာတယ်ဥပမာအရင်ကိုဗစ်လိုင်းကဆိုရင်လူနာရရတလောက်ကြီးအဆုတ်ကိုပြင်းထန်စွာထိခိုက်တာမျိုးဖြစ်တဲ့ရခိုင်တော့နည်းတယ်ပေါ့နော်အခုဆိုရင်ကျတော့တရမှာဒီ20 30ရခိုင်နှုန်းလောက်ကအဆုတ်ကိုပြင်းထန်တဲ့ဒီထိခိုက်တာမျိုး ICU ကဲပေါ့နော်အထူးချက်မှတ်ကူးသားမှုလိုအပ်တာမျိုးထိဖြစ်လာတာကိုတွေ့ရတယ်ပေါ့နော်ယောဂပြင်းထန်လာတာနဲ့အများဒီခန္ဓာကိုယ်ကနေပြီးတော့လိုအပ်တဲ့အင်အားဓာတ်တွေအသားဓာတ်တွေကပို့ပြီးတော့များပြားလာတယ်။ဒါပေမဲ့တစ်ဖက်ကကြည့်ရောယောဂရဲ့ဒီပြင်းထန်မှုကြောင့်လူနာတွေကကောက်ကောက်မစားနိုင်ဘူးနော်။ပြေးရောမစားနိုင်ကြဘူး။အဲဒီအများသောအားဖြင့်အသက်ကြီးတဲ့လူနာတွေမှာဆိုရင်10ယောက်မှ10ယောက်လောက်ကဒီယောဂဖြစ်တဲ့ဒီနှစ်ပတ်10ရက်အတွင်းမှာတော်တော်မစားနိုင်ကြတာကိုတွေ့ရတယ်ပေါ့နော်။ဒီခါကျတော့အသားဓာတ်ဆုံးရှုံးမှုကလည်းဒီတတိယလိုင်းမှာဖြစ်တဲ့ကြုံရတဲ့လူနာတွေမှာပိုများတာကိုတွေ့ရတယ်ပေါ့နော်။အဲဒါကြောင့်ဒီသားတဲ့ဟာ COVID-19 ယောဂမှာသူကဟိုစစ်ကြည့်လိုက်မယ်ဆိုရင်အများနဲ့နည်းနေတဲ့ဘက်ကိုရောက်နေတာတွေ့ရတယ်ပေါ့နော်အဲဒါကြတော့အသားတဲ့လုံလုံလောက်လောက်စားဖို့အတွက်ဒီ COVID-19 ယောဂမှာရေးချီးရလို့ပြောချင်ပါတယ
် COVID ဖြစ်တဲ့အချိန်မှာအသားတဲ့လိုအပ်မှုဟာတာမန်အချိန်မှာထက်ပိုပြီးများတာကြောင့်အသားတဲ့စားသုံးမှုနည်းတဲ့မြန်မာလူမျိုးတွေအနေနဲ့ COVID ဖြစ်တဲ့အချိန်မှာအသားတဲ့ကိုပိုပြီးကူးဆိုင်ဖြစ်တင်ပေးဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ကတော့ပါ
ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူဒုနဲ့ကျမရေးအစီအစဉ်ပါရှင်။ကြာတာပတိနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းကိုဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရရှင်။အခုတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။
Manchester United အသင်းကတော့ Portuguese တိုက်စင်မှု Cristiano Ronaldo ကိုပြန်ခေါ်လိုက်ပြီဖြစ်ပါတယ်။ဒါဟာ Man U အတွက်တော့ Ronaldo ကိုဒုတိယအကြိမ်ခေါ်လိုက်တာပါ။ Ronaldo ဟာ Juventus ကနေထွက်ပြီးတော့ Man City ကိုရောက်မယ်လို့သတင်းတွေအတော်လေးထွက်နေပြီးမှနောက်ဆုံးက Man U ကဖြတ်ပြီးတော့ခေါ်လိုက်တာပါ။ ဒီလိုခေါ်နိုင်ဖို့အတွက်အသင်းတော်ဝန်ရှိသူတွေရောကစားသမားဟောင်းတွေရောပါဝင်ခဲ့ကြသလိုမန်ယူနီးပြဟောင်းကြီးဖာဂူဆန်ကိုတိုင်လည်းဖုန်းနဲ့စကားပြောပြီးပါဝင်ခဲ့တယ်လို့သိရပါတယ်။ပြောင်းရွှေ့ခြင်းဖြစ်တဲ့ပေါင်း12တန်းကနေ18တန်းလောက်အထိပေးရပြီးတော့အဲ့လိုခေါ်နိုင်လိုက်တဲ့အတွက်အပြောဆုံးကတော့ Manchester United ပရိသတ်တွေဖြစ်ပါတယ်
။ Amazing mate.Honestly, I think if you go back 24 hours,
go on, yeah, come on. Man, don't play. Man, you play that role, man. You play that role, man. You Man City, you are very tiny, jara. You Eddie, go, man. You are the mulo, man. Sit there, play, jara. Time, man. You la, man. So, red, green, man. Jala, yo. Long, go, man. You know, play, jara.
Well, I'm not gonna lie. Man City this morning, I was a bit angry.
You know, jara, man. You are jama. Online, man. Green, man. Papi, Man City, go, play, man. So, red, green, jara. Ne, ne, do that, play, man. Piro, you Man U, go, la, man. So, red.
Then
of course he's not signed
to sit on the bench.
ဆိုတော့ Ronaldo ကိုခေါ်နိုင်လိုက်တာနဲ့ပတ်သက်ပြီးတော့ဘောလုံးချမ်းကျင်သူတွေရဲ့အမြင်ကရောဘယ်လိုရှိပါသလဲ Real Madrid နီးပြကာလိုအန်ချယ်လော့တီကတော့ Ronaldo Man U ပြန်ပြောင်းသွားတာဟာ Man U အတွက်ကောင်းတယ်ဆိုပြီးတော့ပြောလိုက်ပါတယ
်ဗာ la llegada de Cristiano Ronaldo creo que es un buen asunto Cristiano Ronaldo
Cristiano Ronaldo Man U ရောက်သွားတာကောင်းတယ်လို့ကျွန်တော်ထင်ပါတယ် Ronaldo ကလည်းသူ့ကိုချစ်တဲ့အသင်းကိုပြောင်းသွားတာဖြစ်ပြီးတော့သူလည်းအဲ့ဒီမှာအချိန်ကြာကြီးအကောင်းဆုံးကစားနိုင်ခဲ့တယ်ပြီးတော့ဒါ Man U အတွက်လည်းအရန်ကောင်းတယ်လို့ထင်ပါတယ်Ronaldo Man U မှာအကောင်းဆုံးခြေစွမ်းပြနိုင်ပါစေလို့လဲဆုတောင်းပါတယ်။ပြီးတော့အမှန်တမ်းပြောရရင် Man U အသင်းဟာအင်္ဂလန်မှာကျွန်တော်ကြိုက်တဲ့အသင်းမှာ
Ronaldo ကို Real အသင်းမှာနီးပြလုပ်ခဲ့မှုတဲ့လက်ရှိ Roma နီးပြ Jose Mourinho ကတော့
Che dico i mi sembra base
ခုပဲပြောချင်တာက Juventus အတွက်ရော Ronaldo အတွက်ရော Manchester United အတွက်ပါချိန်တတ်တယ်ဆိုရင်ဒါကအကောင်းဆုံးပဲRonaldo နဲ့ပတ်သက်ပြီးတော့ဘာမှပြောစရာမလိုပါဘူး။လွန်ခဲ့တဲ့နှစ်20အတွင်းဂိုးတွေအများကြီးတွပ်ပြီးဒမိုင်းမတိုင်နေစိုက်ထူခဲ့တဲ့ကစားသမားတယောက်အတွက်ဘာမှထပ်ပြီးပြောနေစရာမလိုပါဘူး
။ Credo che non bisogna.
Ronaldo ဟာကမ္ဘာအကောင်းဆုံးတွေကတယောက်ဆိုပေမဲ့အသက်36နှစ်ကျော်ပြီဖြစ်တာကြောင့်ဝေဖန်သူတွေကတော့အရင်လိုခြေစွမ်းပြပြီးအသင်းကိုအောင်မြင်မှုတွေယူနိုင်ပါမလားဆိုပြီးတော့တန်တရားရှိနေကြပါတယ်။ဆိုတော့မန်ယူကရိုနောဒိုကိုခေါ်လိုက်တာနဲ့ပတ်သက်ပြီးအားကစားကလောင်ရှင်ကိုဇော်မျိုးသားရဲ့အမြင်ကရောဘယ်လိုပါလဲ
ရိုနောဒိုကိုခေါ်လိုက်တာဘလော့ဘီလုပ်ခင်းလာတော့ဆိုပထမဆုံးသူ့တက်ပေါ်ရအတူတက်သူကအသက်ကနေပဲ36နှစ်ရှိပုံတန်နဲ့တက်တဲ့ရတယ်တကယ်ကိုပထမဦးစားပေးပါဘာလဲဦးစားပေးပါအသင်းကိုရောက်တိုင်းရောက်တယ်ဆိုတာပထမဦးစားပေးကတာရတယ်ပြီးတော့အင်တိုက်အားရကတာကြီးရတယ်တော့ Messi လို့ကစားသမားမျိုးနဲ့ရှိရင်တော့သူ့ရဲ့ခေါ်တာတော့ပေါ့။ပို့ပြီးတော့ညာတယ်ပေါ့ကြာ။သူ့ရဲ့အသုံးပြုခဲ့တဲ့ spine နဲ့အသက်မီတာရဒီ value ကိုပြန်ရောက်တဲ့အချိန်မှာအရင်ကလိုအပြည့်အဝသုံးချနိုင်တော့ပေါ့။တော်တော်လေးစဉ်းစားရမယ့်ချက်ပေါ့။နောက်တစ်ခုကလက်ရှိ value ပါရှိနေတဲ့ကစားသမားတွေနဲ့ပူနဲ့ကြားမှာအဝင်မှုရှိပါမလားပေါ့အဝင်မှုရှိပါမလားဆိုတာဟိုတိတဲ့အတိုင်းလေဒီကဒီအသေးသေးရောက်လို့ရှိရင်သူသားလေးနံပါတ်1ဦးသားပြသားသမားဖြစ်ချင်တာဟိုချက်ချင်းဇွမ်းနဲ့ချီပန်းထိုက်တန်မှုမရှိဘူးသားပြောလည်းရှိပါတယ်သူတော်လည်းပဲသူ့အသက်အရွယ်နဲ့သူ့အနေထားအရဒါကတော့သူဒီစိမ်းပါသူပထမဦးသားပြကစားသမားဟိုအရင်လိုခြေသွမ်းမျိုးအရင်လိုပထမဦးသားပြကစားသမားမျိုးဖြစ်လာဖို့အတွက်ခက်ခဲမယ်ဆိုတော့ဒီသဘောပေါက်ဖို့တော့လူတော်ပေါ့ဗျာအဲ့လိုမှမဟုတ်လို့ရှိရင်တော့အတင်းထဲမှာလက်ရှိရှိရင်းသားကစားသမားတွေနဲ့သူနဲ့အကြောင်းမှာနည်းနည်းလေးအဆင်မပြေတာဖြစ်လာနိုင်တယ်လို့ကျွန်တော်တော့အဲ့လိုပဲသုံးသပ်ပါတယ
်။ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်ရောမရှိနိုင်ဘူးလေ
။ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့ဂျန်တဲ့ကစားသမားတွေနဲ့သူနဲ့အကြောင်းမှာအဝင်ဝင်ကြဖြစ်ပြီးတော့သူ့ရဲ့ဥတော်နိုင်မှုကိုအတိအမှတ်ပြုမယ်ဆိုလို့ရှိရင်တော့တော်လေးကောင်းမှာပေါ့။နောက်တစ်ခုကသူ့ရဲ့စွမ်းဆောင်ရည်ပေါ့ဥမာဗျာ။မယူမှာအခုဆိုရင်ကောင်းတိုက်ပြီးဘိုးသွင်းနိုင်တဲ့ကစားသမားတော်တော်နည်းတယ်။ Ronaldo ကလည်းဒီအတိုင်းကောင်းတိုက်ဘိုးသွင်းဆိုင်ရာတော်တော်ကောင်းတာပေါ့။နောက်တစ်ခုကမယူမှာအခုဖြတ်တင်ဘောတွေကနေလို့ဆိုရင်ဘိုးသွင်းနိုင်မှုကလည်းဘိုးအရင်မယူတင်းနေတဲ့တိုင်လို့စားလို့ရှိရင်ဖြတ်တင်ဘောတွေကနေပြောဘိုးသွင်းနိုင်မှုကနည်းတဲ့အနေထားပေါ့။ဒီလိုအနေထားမျိုးမှာ Ronaldo ရောက်လာတဲ့အတွက်ကြောင့်ဖြတ်တင်ဘောတွေကနေပြောဘိုးသွင်းနိုင်မှုတွေပိုလာနိုင်တယ်ဗျာ။ နောက်တစ်ခုအလွတ်တေကမော်ရီယာတွေကဂူသွေးယူနိုင်မှုတွေပိုလာတယ်ဒီဆက်တွေကတော့မန်ယူအတွက်အားသာချက်တွေအဓိကကတော့သူ့ရဲ့တခွက်ကောင်းမှုတခွက်ကောင်းမှုတွေရနေပြီးတော့မန်ယူသိန်းဂူတီပူရလာနိုင်တဲ့အနေအထားမျိုးရှိတယ်လို့လည်းပုံမှန်ပါတယ်ဆို
တော့အခုရိုနောဒိုခေါ်လိုက်တော့မန်ယူပြည်သက်တွေတော်များများလည်းစိတ်လှုပ်ရှားနေကြတယ်အဲဒီပေါ်မှာလည်းတော်တော်လေးမျောလင့်နေကြတယ်ဆိုတော့ Manchester United အနေနဲ့ဒီနှစ်ဘောလုံးရာသီမှာရောအာ Champion ဖြစ်နိုင်တဲ့အလားလာဘယ်လောက်ရှိနိုင်တယ်လို့ပြောနိုင်မလဲ
အခုလက်ရှိအနေသားရတော့အမှန်တကယ်တော့ Ronaldo မပါတော့မှပဲ Man United ကဒီ Champion အတွက်ကိုစိန်ပေါ်တိုင်းနဲ့ဟိုခြေသွမ်းမျိုးရှိနေပါပြီခြေသွမ်းမျိုးရှိနေပြီကဟိုအပေးယူချိန်ဆတဲ့လူတွေလူငယ်လေးတွေနဲ့ဟိုဘော်လေးဟိုကစားရပါရတော့အဆင်ပြေနေတာဒီနိုင်နာမနိုင်နာတော့တပိုင်းပါလေဟိုအခုဆိုရင်ပဲအဝေးဝင်တစ်ဆက်ကုနှပွဲဆက်ဒီပါရတော့ပါပဲဟိုပျောက်တဲ့ဆန်ကြီးမျိုးပါတော့တင်လာတာပါဆိုတော့ဒီအနေသားတော်တော်လေးကောင်းနေပါပြီရော်နယ်ဒိုရောက်လာတဲ့အတွက်ကြောင့်ဟိုပုံကောင်းသွားမဲ့အနေသားမျိုးတားတော့ရှိတာသိတာပါလေသူတော်လည်းပဲတစ်ဖက်မှာလည်းချယ်ဆီလိုမန်စီးတီးလိုပေါ့အဓိကတော့လီဗာပူးကတော့ဟိုဒီတစ်ပေါ်လို့ရတယ်ချန်ပီယံဖြစ်ဖို့ကသိမ့်မလွယ်ပါဘူးအဓိကတော့သူတို့နှစ်သင်းကိုပဲပြန်ရပါတော့သူတို့သုံးသင်းလုံးရဲ့ချန်ပီယံဖြစ်နိုင်ပြီကတော့ဒီနှစ်ပေါ်လို့ရလို့ကစားတူတော့ရှိနေတယ်အဲ့လိုပဲကျွန်တော်တို့အဲ့လိုပုံမှန်ကျင်ပါတယ
်အောက်သောကလောင်ရှင်ကိုဇော်မျိုးတန်ပြောသွားတာပါဆိုတော့ရိုနယ်ဒိုအနေနဲ့အချိန်ကလိုမျိုးမန်ချက်စတာယူနိုက်တက်ကိုအောင်မြင်မှုတွေရအောင်ဘလောက်ထိဆက်ပြီးတော့ဆန်းဆောင်နိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အောက်သောကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်။နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတာပါ။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရှင်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါ။
အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရရှိထားသူတွေအားလုံးအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာနိုင်မဲ့နည်းလမ်းတွေနဲ့လမ်းကြောင်းတွေကိုရှာဖွေနေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့အကျိုးစီးပွားအတွက်အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေနဲ့ဆက်သွယ်ပြောဆိုမှုတွေရှိနေဦးမှာဖြစ်တဲ့အကြောင်းလဲဗိုလ်နူနီကအမေရိကန်နိုင်ငံရဲ့ဌာနသတင်းစာရှင်းလင်းပွဲအတွင်းနိုင်ငံရဲ့ရေးရဌာနအကြီးအမြဲတမ်းအတွင်းဝင်ဗစ်တိုးရီးယားညူလန်ကပြောဆိုလိုက်တာပါ။တာလီဘန်အနေနဲ့အရင်ကလောက်ခဲ့ပြီးတဲ့နောက်ကျောင်းရာဇဝင်တွေရှိတာကြောင့်သူတို့ဘော်လက်ခံလာအောင်တတိပြဖို့လိုအပ်တဲ့အကြောင်းလဲပြောဆိုခဲ့တာပါခမန်းကြီးအမေရိကန်တရားကနေ200လောက်အာဖဂန်နစ္စတန်နိုင်ငံမှာကျန်နေဆဲဖြစ်တဲ့အကြောင်းလဲပြောဆိုသွားပါတယ်ကျန်နေသေးတဲ့အမေရိကန်နိုင်ငံသားတွေအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရထားသူတွေအမေရိကန်နဲ့လက်တွဲလှုပ်လှုပ်ခဲ့ပြီးအာဖဂန်နစ္စတန်ကထွက်ခွာလိုသူတွေကိုဘေးအန္တရာယ်ကင်းကင်းကယ်ထုတ်နိုင်အောင်ဆက်လက်ကြိုးပမ်းသွားမယ်လို့လဲပြောဆိုခဲ့ပါတယ်ရုရှားနိုင်ငံရဲ့ချင်းချောက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအခိုင်အမာဆက်လက်အားပေးတဲ့အကြောင်းဗိုလ်ထုနေကယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တွေ့ရမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်ဒီချိန်ကဆိုဗီယက်ယူနီယံလက်အောက်ခံယူကရိန်းနိုင်ငံရဲ့ဥရောပနဲ့ပေါင်းစပ်ပြီးဒီမိုကရေစီထူထောင်ဖို့ဂျိုးဘန်းမှုတွေကိုအမေရိကန်ကကူညီနိုင်မဲ့နည်းလမ်းတွေကိုလည်းခေါင်းဆောင်နှုတ်ဆွေးနွေးမယ်အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်တွေ့ဆုံမှုအတွင်းလွန်ကျွေးကိစ္စတွေကိုအဓိကဆွေးနွေးမယ်လို့လည်းယူကရိန်းသမ္မတကပြောပါတယ်အမေရိကန်ကွန်ကရက်စ်လွတ်တော်ယူကရိန်းရဲ့လွတ်တော်မှန်များဖွဲ့ကလည်းအင်္ဂါနေ့ကယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တာပါမနက်ငယ်ဝက်လက်နက်ကန်ပိပကတ်တွေနဲ့လုံခြုံရေးပြဿနာတွေကြောင့်စာနာမှုအကူအညီပေးလုပ်ငန်းတွေမှာထိခိုက်နေတဲ့အပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးနောက်ပိုင်းနေရက်ဆုံးကွာသူ2သိန်းလောက်ရှိနေပြီးမကြတဲ့ငုံကမုတ်တုံမှုရွာသွန်းမှုတွေကြောင့်ဇူလိုင်လကလေးကလူပေါင်း3000ခွဲလောက်ပါလေရေပြည်တဲ့ခဏရတဲ့အကြောင်းကုလသမဂ္ဂတွေးရင်မှုချုပ်ရုံးကပြောဆိုလိုက်တာပါ။ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲအတွင်းမှာပဲလူဟန်နေသူတွေအကူအညီရနိုင်အောင်သက်ဆိုင်သူတွေအားလုံးကခွင့်ပြုပေးဖို့လည်းတိုက်တွန်းသွားပါတယ်။
တဲ့ရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါရှင်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီအထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုနဲ့ရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုတွေကတော့ကိုရဲမော်နဲ့ကိုညံဝင်းအောင်တို့ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါ။ရုပ်သံအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။ကျမကအင်ဂျင်နိုင်ပါVOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program